Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာသွားရရှင်များရှင်းလန်းချမ်းမြေရပါစေ VOA American အတန်ကနေ2018ခုနှစ်ဇူလိုင်လ25ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဖိုင်တိုမီတာ3240 49ရောကနေဖိုင်ယူနားဆင်နိုင်ရတယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ကတော့ဆက်မူပြီးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်မကတော့ဆွမ်းမြတ်ပါပါရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အကြီးအကဲအကြံပေးလဲဖြစ်တမက်လဲဖြစ်သူကသူ့အနေနဲ့ရုရှားနဲ့ပူးပေါင်းကြံစီဆောင်ရွက်ခဲ့ခြင်းမရှိဘူးလို့ညှိဆိုလိုက်ပါတယ်တခါမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေအမှန်တကယ်တိုးတက်လာမှစောင့်ကြည့်လေ့လာဆက်ဆင်းမှုတွေအဆောင်သတ်မှာဖြစ်တယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုတော့ကိုကျောင်းအောင်လည်းနဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးကြားကြရမယ်ထင်ပါဆိုရင်တော့
ဟိုနင်းနေလာတာကိုကြားလာတယ်အဲ့လိုမျိုးလည်းမပြေဘူးလေဒီလားချုပ်လည်းပြောကြတယ်ဟိုဇေရီးယားဟိုရေခါတဲ့ပုံစံနှင်းလာတဲ့ပေါ့လေ
ဒါကတော့မကွေးတိုင်းခုတ်ကူမြို့နယ်ကဒေသခံဆရာတော်အရှင်ပညာလင်္ကာရဖြစ်ပါတယ်မကွေးတိုင်းအတွင်းမြေရှမ်းမှုကြောင့်ခုတ်ကူမြို့နယ်ကနာမည်ကြီးဇေရီးနင်းမြုပ်သွားတဲ့အတွက်ကြောင့်ဒေသခံတွေစိတ်ထိတ်ခိုက်ကြေကွဲနေကြတဲ့အကြောင်းသတင်းတော်မှအပြည့်စုံနားဆင်ရဖို့ရှိပါတယ်တစ်ဆက်တည်းမှာပဲမြန်မာနိုင်ငံတပွဲမှာမိုးကြီးပြီးတော့ရေပေးအန္တရာယ်နဲ့ရင်ဆိုင်နေကြရတဲ့အကြောင်းတည်ထောင်သတင်းလွှာပြီးတော့မြန်မာနိုင်ငံကဆွေပြောင်းအခြေချနေထိုင်တဲ့ဒုက္ခသည်တွေတောင်ကိုရီးယားနိုင်ငံကိုဒီကနေ့ရောက်ရှိလာဖို့ရှိတဲ့အကြောင်းသတင်းနဲ့အမေရိကန်သမ္မတရဲ့တမက်ဖြစ်သူကသူ့အနေနဲ့ရုရှားနဲ့ပူးပေါင်းလှုပ်ဆောင်တာမျိုးမရှိပါဘူးဆိုပြီးတော့အထက်လွှတ်တော်ထောက်လိုင်းရေးကော်မတီကိုပြောဆိုလိုက်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းကြားမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုကျော်အောင်လင်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
။သူအပါအဝင်ထရမ့်စီယုံရေးအဖွဲ့တွေကတခြားသူတဦးတယောက်မှ2016အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်မှာရောရွေးကောက်ပွဲနောက်ပိုင်းမှာပါရုရှားနဲ့မလျော်မကန်ဆက်သွယ်ခဲ့ခြင်းမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ရဲ့အကြီးအကဲအကြံပေးလည်းဖြစ်တမက်ဖြစ်သူလည်းဖြစ်တဲ့ဂျာရက်ကူရှနာကပြောကြားခဲ့ပါတယ်။သူအနေနဲ့ရုရှားနဲ့ပူးပေါင်းကြံစီဆောင်ရွက်ခဲ့ခြင်းမရှိဘူးလို့အထက်လွှတ်တော်ထောက်လိုင်းရေးကော်မတီမှနှစ်နာရီကြာဒီကပိတ်စစ်ဆေးမှုခံခဲ့ပြီးတဲ့နောက်ကွရှနာကအင်ဗီရိုမှာပြောကြားခဲ့တာပါသမ္မတရဲ့သားအကြီးဒေါ်နယ်ထရမ့်ဂျူနီယာနဲ့ထရမ့်စီယုံရဲ့မန်နေဂျာဟောင်းပေါ်မန်နာဖော့တို့ရုရှားရှေ့နေလို့ပြီးခဲ့တဲ့နှစ်ဇွန်လကတွေ့ဆုံပွဲကိုသူနောက်ကျရောက်သွားခဲ့ပေမဲ့သမ္မတမဲဆွယ်မှုနဲ့ပတ်သက်တာတွေဆွေးနွေးတာမကြားခဲ့ရဘူးလို့လွှတ်တော်ကြားနာရေးပွဲမတိုင်ခင်သူထုတ်ပြန်ခဲ့တဲ့ထုတ်ပြန်ချက်ထဲမှာဂျာရက်ကွရှနာကပြောကြားထားပါတယ်။အဲဒီရုရှားရှေ့နေကသမ္မတလောင်းဟီလာရီကလင်တန်ထိခိုက်နိုင်မယ့်အချက်တွေပေးနိုင်တဲ့ဆိုတဲ့အတွက်တွေ့ဆုံခဲ့တာလို့ဒေါ်နယ်ထရမ့်ဂျူနီယာကပြောကြားခဲ့ပြီးတဲ့နောက်ဒီတွေ့ဆုံပွဲအပေါ်စုံစမ်းသူတွေကအာရုံစိုက်စရာဖြစ်ခဲ့တာပါ2016သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရအောင်လို့ရုရှားကဘယ်လိုနှောက်ယှက်ဆွတ်ဖက်ခဲ့တယ်လဲဆိုတာကိုအမေရိကန်တရားရေးဌာနအပြင်လွှတ်တော်မှာလည်းစုံစမ်းနေတာပါဒီကနေ့အင်္ဂါနေ့မှာလည်းအောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှာကွရှနာတကားပိတ်စစ်ဆေးခံရမှာဖြစ်ပါတယ်ဒီဒေါ်နယ်ထရမ့်ဂျူနီယာနဲ့ပေါ်မန်နာဖော့တို့ကလည်းအထက်လွှတ်တော်တရားရေးကော်မတီကိုမှတ်တမ်းအချက်တွေပေးဖို့နဲ့တကပိတ်ဖြေကြားဖို့ညှိနှိုင်းသဘောတူထားပါတယ
်အမေရိကန်ပြည်တော်စုတက်ဆက်ပြည်နယ်ကထရက်ကားစီးရဲ့နောက်တွဲယာဉ်ထဲမှာလူ၁၀ဦးသေဆုံးခဲ့ရမှုနဲ့ပတ်သက်ပြီးတော့အဲ့ဒီထရက်ကားမောင်းတဲ့သူကိုတရားမဝင်လူမောင်းခိုးတင်သွင်းမှုနဲ့အရေးယူထားတဲ့အကြောင်းတရားရုံးကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပါတယ်ထရက်ကားမောင်းတဲ့သူဟာဖလော်ရီဒါပြည်နယ်ကအသက်60အရွယ်James Bradley ဆိုတဲ့သူဖြစ်ပြီးသူဟာထောင်တန်းတသက်ဒါမှမဟုတ်တည်တံကြခံရမယ့်သဘောရှိနေတယ်လို့အာနာဘိုင်တွေကပြောပါတယ် Texas ပြည်နယ် San Antonio မြို့က Walmart စတိုးဆိုင်ကြီးရဲ့မော်တော်ယာဉ်တွေရပ်နားတဲ့နေရာမှာအဲ့ဒီ truck ကရပ်ထားတော့ကာမွန်သမား James Bradley ကိုဖမ်းဆီးခဲ့တာပါအဲ့ဒီ truck ကရဲ့နောက်တွဲယာဉ်ထဲမှာလူ၈ဦးသေဆုံးနေတာကိုရဲအဖွဲ့ကရှာဖွေတွေ့ရှိခဲ့ပြီးနောက်ပိုင်းသူကိုဖမ်းခဲ့တာပါကားနောက်တွဲယာဉ်ထဲမှာပလာသူတွေတဲကနောက်ထပ်နှစ်ဦးထပ်ပြီးတော့သေဆုံးခဲ့ရပြီးကျန်တဲ့သူတွေကိုဆေးရုံတင်ထားရပါတယ်။ပင်မနှောင်းနယ်မှုတွေအပူဒဏ်လွန်ကဲတဲ့ဒဏ်တွေကြောင့်ဒီတော်တော်များများဟာစိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ်။တည်ဆုံးသူဥယေထတ်တိုးလာမှာကိုလည်းစိုးရိမ်နေရတယ်လို့အာနာဘိုင်ကဆိုပါတယ်။ကာမွန်သမား James Bradley ကတော့သူ့ရဲ့ကားနောက်တွဲရင်ထဲမှာလူတွေပါလာတာကိုလုံးဝမသိဘူးလို့ဘိုးအစိုးရစုံစမ်းစစ်ဆေးသူတွေကိုပြောပါတယ်။
ပြောဆိုချက်အရအမေရိကန်နိုင်ငံတွင်းရွှေ့ပြောင်းနေထိုင်ကြမဲ့သူအနည်းဆုံး100လောက်အဲ့ဒီထရက်ကားတွေရဲ့နောက်တွဲရင်ထဲမှာပါတယ်လို့ဆိုပါတယ်။ EU ရောပါသမဂ္ဂရေကနေဗြိတိန်နိုင်ငံနှုတ်ထွက်ပြီးသွားရင်အမေရိကန်နဲ့ဗြိတိန်ကြားကုန်သွယ်ရေးသဘောတူညီမှုအသစ်တွေထားရှိနိုင်ရေးကနအူးဆွေးနွေးမှုတွေကိုဝါရှင်တန်မြို့တော်မှာတင်းနှံလာနေကစတင်လိုက်ပါတယ်။EU စည်းကမ်းတွေအရလက်ရှိသတ်မှတ် လာတယ်လို့အမေရိကန်သမ္မတကဇူလိုင်လဇန်းပိုင်းကကျင်းပခဲ့တဲ့ G20 ထိပ်သီးညီလာခံမှာအလွတ်တဘောပြောကြားခဲ့ပါတယ်2019မှာ EU တွေကအပီးတိုင်နှုတ်ထွက်မဲ့လုပ်ငန်းစဉ်တွေမပြီးခင်မှာတော့ဗြိတိန်နိုင်ငံအနေနဲ့တခြားနိုင်ငံတွေနဲ့ကုန်သွယ်ရေးသဘောတူညီမှုတွေလုပ်ပိုင်ခွင့်မရှိတဲ့အတွက်အခုအမေရိကန်နဲ့ဆွေးနွေးမှုဟာကနဦးညှိနှိုင်းမှုတွေသာဖြစ်ပါတယ် EU တွေကနှုတ်ထွက်ပြီးချိန်မှာအမေရိကန်နဲ့ကုန်သွယ်ရေးဆိုင်ရာညှိနှိုင်းမှုတွေရှေ့တန်းရောက်နေအောင်လို့ဗြိတိန်အစိုးရကစူးစမ်းနေတာပါကုန်သွယ်ရေးဆိုင်ရာညှိနှိုင်းမှုတွေဟာခက်ခဲမှဖြစ်ဒီမဲ့အမေရိကန်သမ္မတနဲ့လွှတ်တော်ရဲ့ထောက်ခံမှုရရှိမယ်လို့အခိုင်အမာယုံကြည်ကြောင်းဗြိတိန်ကုန်သွယ်ရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်
အရှိတရုတ်ပင်လယ်ပြင်မှာပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကအမေရိကန်ကင်းလက်လေရင်တစ်စီးကိုတရုတ်တိုက်ခတ်ရေးချက်လေနှစ်စီးကကြားဖြတ်ဟန်တားဖို့ကြိုးစားခဲ့တယ်လို့အမေရိကန်ရရှိကပြောပါတယ်တရုတ်ချက်လေနှစ်စီးမှာတစ်စီးကလက်နက်တပ်ဆင်ထားပြီး J10 ဆိုတဲ့တိုက်ခတ်ရေးချက်လေကတော့အမေရိကန်ရေတပ်ကင်းလက်စစ်လေရင်ရဲ့ရှစ်တဲ့တဲ့ကနေပြန်တန်းလာတာကြောင့်တိုက်မိမဲ့အခြေအနေကနေပြီးတော့လွဲအောင်အမေရိကန်လေရင်ကကွစ်ရှောင်မောင်းနေရတယ်လို့အမည်ဖော်လို့တဲ့အမေရိကန်ရာရှိဦးက Reuters သတင်းဌာနကိုပြောပါတယ်အမေရိကန်ရေတပ်ကင်းလက်စစ်လေရင်ဟာပုံမှန်လုပ်နေကြနိုင်ငံတကာရေပိုင်နဲ့အတွင်းမှာကင်းလက်ပြန်တန်းခဲ့တာပါတရုတ်တက္ကသိုလ်ရဲ့ဂျက်လေရင်နစီးနဲ့ထိတ်တိုက်တွုံးမလို့ဖြစ်ခဲ့တဲ့နေရာကတော့ဂျင်တောင်မြို့နဲ့ရေမိုင်80လောက်အကွာမှာဖြစ်ပါတယ်အခုလိုဖြစ်ပျက်မျိုးကတရုတ်ပင်လယ်ကမ်းရိုးတန်းတစ်ဝိုက်မှာမကြာခဏဆိုသလိုဖြစ်လာနေတာပါရေဒီယိုတက်ကြွရောင်ကြီးကိုတိနိုင်အောင်စင်ထားတဲ့အမေရိကန်လေရင်တစ်စီးကိုလည်းပြီးခဲ့တဲ့မေလတုန်းကတရုတ်တက်ခဲချဲလေရင်တွေကဂျာပြန်ဟန်တာဖို့ကြိုးစားခဲ့ပါသေးတယ
်။ UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုံနေပေးနေပါတယ်ရှင
်။ဒီကနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရဲ့အခြေအနေတွေထင်သာမြင်သာအမှန်တကယ်တိုးတက်မှုရှိလာတော့မှမြန်မာနိုင်ငံပေါ်စောင့်ကြည့်လေ့လာမှုတွေအဆုံးသတ်မှာဖြစ်တယ်လို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတန်တပန်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းအလဲတွေညာရင်းချင်းဖြစ်လာဖို့မျှော်လင့်ထားလို့မရဘူးလို့မြန်မာအစိုးရကပြောခဲ့တယ်လို့ပဲကုလသမဂ္ဂဘက်ကလည်းမြန်မာနိုင်ငံအပေါ်အနီးကပ်လေ့လာစစ်ဆေးမှုတွေအထူးလေ့လာစောင့်ကြည့်မှုတွေကိုညာရင်းချင်းရပ်ဆိုင်ဖယ်ရှားလို့မရဘူးလို့ဒေါက်တာရဟီလီကပြောကြားခဲ့တာပါဒီမိုကရေစီအပြောင်းအလဲတွေချက်ချင်းဖြစ်လာဖို့ဘယ်သူမှမျှော်လင့်မထားပေမဲ့လူ့ခွင့်ရေးပိုင်းမှာတကယ်တိုးတက်မှုတွေရှိလာရမှာဖြစ်တယ်လို့သူ့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်။သူ့ရဲ့ဆက်နှစ်ကြာခီးစဉ်အတွင်းအခြေအနေတွေပိုဆိုးလာတာကိုတွေးရှိခဲ့တယ်လို့ဒေါက်တာရန်ဟီလီကပြောပါတယ်။ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာပဋိပက္ခတွေဆဖြစ်ခဲ့တာနှစ်ကြာလာပြီဖြစ်ပေမဲ့အိုးအိမ်ဆုံးခွာခဲ့ရသူတိမ့်တဲ့ချီရှိနေသေးကြောင်းတွေ့ရတယ်လို့ရှမ်းပြည်နယ်မှာလည်းအခြေအနေပိုဆိုးလာတာသိရတဲ့အတွက်မယုံကြည်နိုင်အောင်ဖြစ်ရတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန်ရဲ့အပြောကိုကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မြန်မာအစိုးရဘက်ကတော့ဒီသူခီးစဉ်ပြီးထုတ်ပြန်ချက်နဲ့ပတ်သက်လို့ဒေါက်တာရဟီလီရဲ့တုံ့တက်ချက်တွေထဲမှာရေဘူးရဆန်တဲ့ဆွဆွဲမှုတွေမှားယွင်းတဲ့အချက်တွေပါဝင်နေတဲ့အတွက်စိတ်ပျက်တယ်လို့တုံ့ပြန်ခဲ့ပါတယ်။
မြန်မာပြည်နယ်ကနှက်ပြားမှာအခုလာဇာမိုင်းကဆက်ပြီးတော့မိုးတွေအဆက်မပြတ်ရွာပြီးတော့မိုးတွေကြီးနေခဲ့လို့ပြည်နယ်နဲ့တိုင်းကိုကူမှာရေဘေးအန္တရာယ်ကြုံနေရပါတယ်။ရေဘေးတံကြောင့်သေဆုံးသူ2ဦးရှိပြီးတော့နိုင်ငံတော်ဝန်ရေဘေးတင့်သူပေါင်း3000ကျော်ရှိနေပါပြီ။စကိုင်းတိုင်း၊မကွေးတိုင်း၊ပဲခူးတိုင်း၊မွန်ပြည်နယ်၊ရခိုင်ပြည်နယ်၊ကရင်ပြည်နယ်နဲ့အေရဝတီတိုင်းတွေမှာရေဘေးအန္တရာယ်ကြုံနေတာပါ။ရေဘေးလွရာရွှေပြောင်းနေရတဲ့အိမ်တော်စုပေါင်းဟာလောလောဆယ် 3000 ကျော်နေပါပြီ။ရေကြီးတဲ့တံကိုအစိုးဆုံးခံနေရတဲ့သူတွေကတော့မြစ်ချောင်းကမ်းပါးတွေမှာနေထိုင်ကြတဲ့သူတွေပါပဲအဲ့ဒီရေဘေးဒုက္ခသည်တွေကိုအာဏာပိုင်တွေနဲ့မကပဲအရက်ဖက်စေတနာဝန်ထမ်းသူတွေကကူညီနေတဲ့သူတွေကပါဝင်ပြီးတော့ကူညီညံ့ကြရတယ်ဆိုပေမဲ့လုံလောက်တဲ့ကူညီနိုင်တဲ့အခြေအနေမျိုးမှာမရောက်သေးပါဘူးမြမမိုးလေဝသဌာနကမိုးရွာသွန်းမှုတွေနိုင်ငံတကာဆက်ပြီးတော့ရှိနေအောင်မယ်လို့ပြောထားပါတယ်ဒီတိုင်းဆိုရေကြီးမှုတွေပိုဆိုးလာမယ်ရေကြီးမှုတွေကြောင့်ဖြစ်လာမယ်ရောဂါအန္တရာယ်တွေပိုပြီးတော့ရှိလာဖို့စိုးရိမ်နေရပါတယ်
H1N1 အမျိုးအစားရာသီတုပ်ကွေးဟာအချိန်မီကုသလိုရတဲ့ယောဂဖြစ်တာကြောင့်ပြည်သူတွေကြောက်ရွံ့မနေဖို့အတွက်ကျန်းမာရေးတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်မြန်မာနိုင်ငံအပါအဝင်ဒေသတွေနိုင်ငံတွေမှာပြန့်နှံ့ဖြစ်ပွားနေတဲ့ H1N1ရာသီတုပ်ကွေးကိုရန်ကုန်မှာရှိတဲ့စစ်ရုံကြီးတွေတမတော်ကြီးတွေကထိထိရောက်ရောက်ကုသပေးနိုင်တဲ့အတွက်မစိုးရိမ်ကြဖို့အတွက်ရန်ကုန်တိုင်းဒေသကြီးကုသရေးမှု ဦးစီးဌာနမှဒေါက်တာသာထွန်းကျော်ကတနင်္လာနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာရာသီတုပ်ကွေး H1N1 ဖြစ်ပွားနေတယ်လို့ အတည်ပြုနိုင်သူ 13 ယောက်ရှိပြီးတော့သေဆုံးသူ၄ယောက်ရှိတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင်
ထိတန်းရောက်နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုကျော်အောင်လင်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ် ခုတော့သတင်းလာတွေကိုနားဆင်ရပါမယ်။တော်ရရှင်များခင်ဗျာခုနကြိုတင်ပြောပြခဲ့တဲ့အတိုင်းမြန်မာနိုင်ငံမှာမုတ်တုံမိုးတီးထံမှုကြောင့်ရေကြီးပြီးတော့ပြည်နယ်နဲ့တိုင်းကိုကူမှာလူတသိန်းကျော်အုံးမဲ့အိမ်မဲ့ဖြစ်နေကြပါတယ်။ဇူလိုင်လ20ရက်နေ့ကမကွေးတိုင်းပခုတ်ကူမြို့နယ်အနောက်တီတီကျွေးရွာမှာအေရီမြေရှံမှုကြောင့်ကျွေးရွာမှာရှိတဲ့တီတီရတနာပြည်လုံးချမ်းသာစေတီဟာတဖြည်းဖြည်းမျက်စိအောင်မှာ သေးစိတ်ကိုမတ်အင်ဂျင်နီယာဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
ဒီကနေ့ကြာတာပရင်းညနေ၄နာရီခွဲကတိရိယေဒနာပြည်လုံးချမ်းသာဇေဒီကြီးတစ်ခုလုံးမြင့်ရတဲ့တဖြည်းဖြည်းနစ်မြုပ်သွားတာကိုကိုရိုင်းဗီဒီယိုရိုက်ကူးခဲ့တဲ့သာသနာ့ဝေပုံလကျောင်းတိုက်ဆရာတော်တစ်ပါးဖြစ်တဲ့အရှင်ပညာလင်္ကာရကသူ့ရဲ့အတွေ့အကြုံကို VOE ကိုအခုလိုမိန့်ကြားပါတယ
်ဆရာတော်ဒီဒီရဲ့အရှင်ဘက်မှာကိုကိုပင်ကြီးနဲ့တင်ရှိရတော့လေအဲ့ကိုကိုပင်ကြီးနဲ့တင်ရတဖြည်းဖြည်းနဲ့ဒီရေးတဲ့ပါသွားတာပေါ့ပါသွားတဲ့အချိန်မှာသွင်းလိုက်စားတဲ့ဘောပေါ့နော်ဒီရတဲ့ချီချင်းနဲ့အလုံးတော်ရဲ့ဒီငင်းခုံအောက်ကပေါ့လေချီချင်းနဲ့အဲကြောင်းနေဖြတ်ဖြတ်လာအဲမှာလုံးမက်ကလုံးမရဲ့အောက်ကနေမှဒီဥစဉ်နဲ့ပလင်ခုံပေါ့အဲအောက်ကနေမှအဲကြောင်းလေးဒီချီချင်းနဲ့စပေးပြီးတော့တိမကြောက်ကြအချင်းရနေမကြောက်ဘဲနဲ့ဒီချီချင်းနဲ့အဲကြောင်းလေးကတိတိတာတာကျဲကျင်လာတယ်ပေါ့အဲ့ဒါနဲ့ဥစဉ်ကလည်းတုံညောင်းလေးချိုးပြီးတော့လက်တစ်ဆက်လောက်ချိုးပြီးတော့အဲ့အဟားတွေကိုထည့်လိုက်ခဏလေးလို့ရှိရင်ဘူးကျဲသွားလိုက်အဲ့နဲ့ပြီးတော့လက်နှစ်ဆင်းအောင်ရှိတဲ့တို့ချောင်းလေးထည့်လိုက်ဆက်ကျေသွားလိုက်ဟိုဦးစင်းတော့လည်းအဲ့လိုမျိုးတစ်ခါမှလည်းဒီစီဒီဟာမျိုးတွေလည်းတစ်ခါမှမတွေ့ဘူးအောက်ကရေးတိုက်စားတော့ဒီဧည့်တယ်လည်းတော့လည်းအဲ့လိုပဲထင်လိုက်တာဟိုပြိုးသွားမယ်လို့အဲ့ချိန်ကြီးမထင်သေးဘူးပေါ့ဒီဦးစင်းတို့ဒီရေချောင်းကိုလာပြီးလုံနေကြတဲ့အရာချင်းနှစ်ယောက်ရှိရဲ့လေသူတို့ကအိမ်မှာပါပြုတ်လဲဆိုတော့ဦးစင်းနဲ့ဟိုစီဒီကတော့အချိန်ကြီးမကောင်းတော့ဘူးတဲ့ဒီ20ပါလောက်တယ်ပေါ့လေရေခါလောက်တယ်ပေါ့အဲ့လိုသူတို့ပြောရတော့မှဦးစင်းတို့ကမယုံသေးဘူးမယုံသေးဘူးဆိုတာကဟိုဒီရက်အပေါ်ပိုင်းနေရဲ့ဧည့်ရလည်းပြင်မတွေ့ရဘူးလေဒီလူရဲ့အောက်ချီရနေမှာဧည့်နေရဆိုကြတော့စဉ်းစားနေရတော့ဘယ်လိုများပါမလဲလို့အဲ့လိုစဉ်းစားနေတဖြည်းနဲ့ဧည့်ကြောင်းလည်းကြေးကြေးလိုက်လာတော့3နာရီပါပေါ့4နာရီ20ဆိုတော့4နာရီ15မိနစ်လောက်မှာတော်တော်ကိုဧည့်ကြောင်းကြေးပြီးတော့အဲ့ဒီမှာဇေဒီယာနေနဲ့ရိုင်းသွားတာမြစ်တက်ပေါ့အဲ့တော့ဒီမှာဦးဇင်းနဲ့အဲ့နဲ့ဒီ view ဘိုင်းလေးတင်မယ်ဆိုပြီးအဲ့အနေစားပြီးတော့ဒီရင်းရိုက်တင်လိုက်တာအဲ့ဦးဇင်းရိုက်တဲ့အတွင်းမှာဟိုပြော9မိနစ်လောက်ပေါ့အဲ့9မိနစ်လောက်အတွင်းမှာဇီးရီရဲ့ဒီစေမှုတော်ကြီးရဲ့ကြားရဲ့အဖြစ်ဦးဇင်းမတန်းတင်လိုက်တာဟိုညင်းညင်းလာတာကိုကြားလာတယ်အဲ့လိုမျိုးလည်းမပြေဘူးလေဒီလားအချို့လည်းပြောကြတယ်ဟိုဇီးရီရဟိုရေခါတဲ့ပုံစံညင်လာတယ်ပေါ့လေညင်လာပြီးတော့ဒီရင်းနဲ့ဒီဝုန်းလို့တစ်ချမ်းလုံးကြီးလဲတော့လည်းမဟုတ်ပဲနဲ့ဒီကတိုင်းစင်းသွားရှော့ရှော့ပြီးစင်းဒီကကြမှာအဲရေးရောက်ကကြမှာနည်းနည်းစောင်းပြီးတော့လုံးလုံးမြုပ်သွားတာကကြမှာလေ
းတင်ပါအဲ့တော့ဒီစီဒီကိုရောဘယ်တော့ကစတီခဲ့ပါလဲဖေ။အ
ဲ့တော့2009ပေါ့ကကြမှာလေး2009မှာတခါတည်းအပီကြီးအပီရနဲ့ဖေရရဲ့အချင်းလေးတင်နေဒီကြောင်းရေးကကြနဲ့တခါတည်းတွေ့လို့လိုက်တာပေါ့
။ဩဇေဒီကပြေတကုန်းဇေဒီပုံစံမျိုးတီစောက်ထားတာနော်ဖေ။
ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဒီပုံစံကိုစောက်ထားဟုတ်တယ်။
အဲ့တော့ဒီဘုန်းကြီးကျောင်းရောဇေဒီရောတီရှိတဲ့နေရာနဲ့မြင့်နေရအရင်တော့ကဘလောက်ဝေးလဲဗျာ
အာဝေးတာပေါ့ကမာလေးရဲ့ဦးဇင်းကတော့ပေလဲပေဟိုလိုခံစားတယ်လို့ဝေးရတော့တော်တော်ဝေးရတာကမာလေးအခုကလည်းဒီ ARV မြည်ရဲ့တိုက်စားမှာဒီ3နှစ်အတွင်းမှာဟိုတော်တော်ကိုပြည်တစားတိုက်စားလာတာပေါ့လေဦးဇင်းတို့အဲ့ဒီတော့အတွင်းမှာကမာကာကိုရေးချီဦးဇင်းတို့ကုထုကုထားစင်နေတဲ့အရင်ကလောက်ခဲ့တာဒါပေမဲ့အရင်မြည်ကြလာတဲ့ကမာဦးဇင်းတို့ရဲ့ဌာနဆိုင်ရာတွေအတီးပြီးတယ်ဦးဇင်းကိုယ်တိုင်လည်းဆိုင်းလိုက်တွားတင်နေအဲ့ဒီတော့ဒီဒီကြောင့်ရှိရနေမှာအရာရှိနေတာချပေးတယ်။ဒါပေမဲ့သူတို့ချပေးပဲနေမယ်လေ။သူတို့လည်းဆက်ဆံတမန်လုပ်ပါတယ်။ဒီလား။အားရှိတယ်လို့ပြောတော့တယ်။ဒ ီမြစ်ကတရားဝင်မြင့်ကြီးရဲ့အင်မတန်ကြီးတဲ့အခါကျတော့ဒီရေစီအောက်ကိုဦးဇင်းတို့မထိနိုင်ဘူးဖြစ်သွားတယ်။အလုံးရတဲ့အချိန်ကလည်းအင်မတန်ကြီးကျသွားတော့လေ။ဒါကတော့နောက်ရည်နဲ့တက်ခင်နောက်ရည်လာအောင်မှာဦးဇင်းတို့ကဒီတာပထမရည်ကုန်တာရှိပြရလေ။ဒီလိုဒုတိယရည်လာခဲ့လို့ရှိရင်အဲ့တိုင်ပြုခဲ့မယ်ဆိုရင်ဦးဇင်းတို့ကြောင့်လည်းစိတ်မချအောင်
လက်ရှိအချိန်မှာတော့မြင့်ရည်ကြီးမှုကာကွယ်နိုင်ဖို့ရေချောင်းထိမ့်သိမ်းရေးအရာရှိနဲ့အတူအင်တိုက်အားတိုက်ဆောင်ရွက်နေကြောင်းအနောက်တီရိကျေးရွာကိုတွားရောက်ကူညီဆောင်ရွက်ပေးနေတဲ့ရွှေပြည်တော်သို့ဆုံမှတ်ပရဟိတအသင်းအတူရမှုဦးအောင်ပိုင်မင်းက VOE ကိုခုလိုပြောပါတယ
်။လုံနေရတဲ့အပိုင်းကအဲဒီ AAB ချချပြီးတော့အဲ့မှာသူတို့ဒီဒိုနီနဲ့အရေးပေါ်ကာကွယ်လို့ရမယ်ဆိုတဲ့ဟာကြီးအကုန်လုံးသူတို့လူငယ်အားတွေနဲ့လူတွေ AAB ချအဲ့ဒီကဟိုကျိုးရီနဲ့ဆိုင်ပြီးတော့မှဟာဟိုကျွန်တော်တင်တက်ကတည်းနဲ့ဒီရေဘလော့ကင်းလုပ်ပြီးတော့မှဟိုခွဲထုတ်နေတဲ့ပုံတံမျိုးလေးတွေသူလုံနေရပါဗျလောဆယ်မှာရေကတက်နေတာမဟုတ်ပါဘူးကြာနေတယ်ကြာနေတဲ့အချိန်မှာနောက်ရေမလာခင်မှာဒီနောက်ရေလာရင်ကြောက်အောင်မျောတော့မှလीဆက်ပြီးတော့ပြကြရင်မျောတော့မှဖြစ်တဲ့အတွက်နောက်ရေမလာခင်မှာဒီဟိုရနိုင်ကြမြတ်အရေးပေါ်ထားကားရှိနေတဲ့အချိန်မျိုးဖြစ်ပါ
အခုလိုအနောက်တီရိကျေးရွာတဝိုက် AR မြစ်ရေရှမ်းတက်မှုကိုကာကွယ်တားဆီးဖို့ကြက်သိန်း130နီးပါးကုန်ကြနိုင်မယ်လို့လည်းခန့်မှန်းထားကြောင်းပြောပါရရှင
်။မတ်အင်ဂျင်နိုင်ပြော့ပြတ်သွားတာဖြစ်ပါတယ်ဒီဒေသနဲ့တစ်ဆက်တည်းပြောရမယ်ဆိုရင်အခုတလောမြန်မာပြည်နေရအနှံ့ပြားမှာမိုးကြီးနေလို့ပြည်နေတဲ့တိုင်းကိုးကူမှာရေဘေးအန္တရာယ်ကြုံနေရပါတယ်ရေဘေးတံကြောင့်လောလောဆယ်တေဆုံးသူ2ဦးရှိပြီးနိုင်ငံတဝန်းရေဘေးတင့်သူပေါင်းက3000ကျော်ရှိနေပါပြီ။အနာဝယ်နေဘက်ကကူညီရတယ်ရှိနေတယ်ဆိုပေမဲ့လည်းထိတိရရောက်မကူညီနိုင်ပဲဖြစ်နေပါတယ်ဒီအကြောင်းအသေးစိတ်ကိုကိုကျော်အောင်လင်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အခုဇူလိုင်လဇန်းကလေးကစပြီးတော့မြန်မာနိုင်ငံတဝမ်းမှာမိုးတွေကြီးနေတာပါမိုးတွေအဆက်မပြတ်ရွာတယ်မြစ်ရေချောင်းရေတွေမြင့်တက်ပြီးတော့ရှမ်းနေမြန်မာပြည်ထက်ပိုင်းမှာဆိုရင်စကိုင်းတိုင်းအလဲပိုင်းမှာဆိုရင်မကွေးတိုင်းအောက်ပိုင်းမှာဆိုဘကိုးတိုင်းမွန်ပြည်နယ်ကရင်ပြည်နယ်နဲ့အေရဝတီတိုင်းတွေမှာရေဘေးအန္တရာယ်တွေကြုံနေရတာပါလောကနိုင်ငံတဝန်းရေဘေးလိုရာရွှေပြောင်းနေထိုင်ရတဲ့အိမ်ဆောင်စုပေါင်း3000ကျော်ရှိနေပါပြီ။မြမပြည်အလဲပိုင်းမကွေးတိုင်းမှာတော့ထိခိုက်ပျက်စီးမှုတွေတော်တော်များပါတယ်။မင်းဘူးဒေတာတခုထဲမှာကိုပဲလူ9000လောက်ကိုရေဘေးလိုရာရွှေပြောင်းပေးထားပြီးအဲ့ဒီမှာယာယီတဲတွေတရာစင်လောက်နဲ့ရေဘေးရှောင်နေကြရတာပါ။ရေဘေးဒုက္ခတွေတူကတော့သူတို့ရဲ့အခက်အခဲကိုရှင်းပြပါလိမ
့်။ရာနေရတာစီတော့မကြည့်ဘူး။ကျိုးမကြည့်ကဒီလိုလေးဒီကြည့်တတ်တာနဲ့ဟိုကိုဒီမိသားစုဆောင်နေကွာဘူးရနေအလုံးလိုက်လိုက်ပါပြီနော
်ဒီဘေးကယ်ဆယ်ရေးစခန်းရောက်ဒုက္ခသည်တွေကိုအာဏာပိုင်တွေကတဦးကိုကျက်400ထောက်ပံ့ကြီးပေးပါတယ်အစိုးရကပေးတဲ့ထောက်ပံ့ကြီးနဲ့မလောက်ငါလို့ရက်တည်ရေးအတွက်ရေဘေးဒုက္ခသည်တွေနီလန်းမျိုးစုံရှာဖွေနေကြပါတယ်လက်တကမ်းမှာပဲရှိနေတဲ့ရေတွေကပဲဝင်ငွေရအောင်ဘလို့လုပ်နေရတယ်လဲဆိုတာကိုဒုက္ခသည်မျိုးသမီးတူကရှင်းပြပါတယ
်ဟိုမိသားစုစားဖို့တောက်ဖို့ရေဒီရေလေးကြတော့ငါးလေးထိုးတယ်တနေ့သာတနေ့တော့ပြီးတော့ဒီကိုလောကလေးနဲ့ကိုငါးထိုးပြီးစားရတယ
်ရေဘေးတန်တင့်သူတွေစမ်းမာရေးမထိခိုက်ရအောင်ရေတောက်သုံးမှုနဲ့အစားအစာတွေကိုတတ်မှတ်ရှင်းရှင်းစားတောက်နေထိုင်ကြဖို့အစိုးရကသတိပေးနှိုးဆော်ထားပေမဲ့လည်းရေဘေးဒုက္ခသည်တွေအတွင်းမှာတော်တော်များများဖျားနာနေကြပါတယ်ဒေသဆိုင်ရာစမ်းမာရေးဌာနတွေကလည်းလုံလောက်တဲ့ကုသမှုတွေမပေးနိုင်ကြပါဘူးအရင်မိသက်တက်ဖွဲ့ကလည်းရေဘေးမှာဝင်ပြီးတော့ကူညီနေရပါတယ်။မင်းဘူးဒေတာမှာရေဘေးဒုက္ခတွေယာယီစခန်းတွေဖွင့်တဲ့ပထမဦးဆုံးရက်မှာကိုပဲနေမကောင်းဖြစ်နေသူ30လောက်ရှိတယ်လို့မိသက်ရာရှိတူကပြောပါတယ
်။ဒီနောက်ခက်အမှတ်3ရက်ကွက်မှာဆိုရင်ဟိုပထမနေ့ကျွန်တော်တို့စစ်ထမှာ30လောက်လာပြတာပေါ့စေကံဖွင့်ပြီးချင်းအကိုဘူးတွေပေါ့ရိုးရိုးဟိုအေးပတ်လို့ဖြားတာမျိုးဒီတုတ်ပွေးလောက်ဒီလောက်ပဲရှိတာ
။မြမမိုးလေဝသဌာနကတော့မိုးရွာသွန်းမှုတွေနိုင်ငံတော်မှာဆက်ပြီးတော့ရှိနေလေဦးမယ်လို့ပြောထားပါတယ်ဒီတိုင်းဆိုလို့ရှိရင်ရေကြီးမှုတွေပို့ပြီးတော့ဆိုးလာမယ်ရေကြီးမှုကြောင့်ဖြစ်ပေါ်လာမယ်ရောဂါပြန့်ပွားမှုတွေအတွက်လည်းပို့ပြီးတော့ဆိုးရင်လာမယ်သဘောဖြစ်နေပါတယ
်ကိုကျော်အောင်လင်းပြောပြတော့တာဖြစ်ပါတယ်အခုတော့ရွှေပြောင်းအခြေချနေထိုင်သူတွေရဲ့အကြောင်းသတင်းလွှာကိုဆက်ပါမယ်ထိုင်းပြည်မှာနေဆက်ကမေလဒုက္ခတေစခန်းမှာနေထိုင်တဲ့ခရင်တိုင်းရင်သားဒုက္ခတေ23ဦးအခုအတန်လွှင့်ချင်းအပြီးမှာတောင်ကိုရီးယားနိုင်ငံဆိုးမျိုးကိုရောက်ရှိတော့မှာဖြစ်ပါတယ်သူတို့တွေက UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကနေကြားဝင်ဆောင်ရွက်ပေးမှုနဲ့တောင်ကိုရီးယားနိုင်ငံမှာအခြေချနေထိုင်မှုအတွက်တွားရောက်ကြတာဖြစ်ပါတယ်အပြည့်အစုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဆိုးမျိုးကိုဒီကနေ့ရောက်လာကြမယ့်မြန်မာဒုက္ခသည်မိသားစု၄စုက23ယောက်ဟာအခုနှစ်အတွက်တောင်ကိုရီးယားအစိုးရကလက်ခံမှုစီစဉ်ထားတဲ့ထိုင်းမြန်မာနယ်စပ်ကမြန်မာဒုက္ခသည်30ထဲကပထမအတုပ်အဖြစ်နဲ့ရောက်လာကြတာဖြစ်ပါတယ်ဒုတိယအတုပ်အဖြစ်နဲ့ရောက်လာကြမယ်ကျန်9ယောက်ကတော့ဩဂုတ်လဇန်ပိုင်းမှာရောက်လာကြမယ်လို့ဆိုပါတယ်ကျွန်တော်တို့အခုအတန်လွင့်နေတဲ့အချိန်မှာရောက်လာကြမယ်ဒုက္ခသည်တွေရဲ့အခြေအနေကို
so myo ichun le sei ma twa chou ni de yuan nei sia yong ga pyan cha yi ta won kan heng shin ga akhu lo shin pya ba le
23 refugees from camps in Thailand are Karen refugees from Myanmar. They are arriving as part of South Korea's 3-year pilot resettlement program.
ခုလာရောက်ကြမဲ့ဒုက္ခသည်23ဦးဟာထိုင်းနိုင်ငံမှာဖွင့်ထားတဲ့ဒုက္ခသည်စခန်းကကရင်တိုင်းရင်းသားတွေဖြစ်ပါတယ်သူတို့ဟာတောင်ကိုရီးယားအစိုးရရဲ့၃နှစ်စမ်းသပ်ရွှေပြောင်းအခြေချနေထိုင်ရေးစီမံကိန်းရရောက်လာကြတာဖြစ်ပါတယ်။တောင်ကိုရီးယားအစိုးရဟာထိုင်းနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းတွေကနေမြန်မာပြည်ကဒုက္ခသည်50ကျော်ကို2015နဲ့2016တို့မှာလည်းလက်ခံခဲ့ပြီးဖြစ်ပါတယ်။ဒီအဖွဲ့ဟာဒီစမ်းသပ်စီမံကိန်းရဲ့နောက်ဆုံးအတုဖြစ်ပါတယ်
။ကိုရီးယားအစိုးရကမြန်မာဒုက္ခသည်86ယောက်ကို၃နှစ်ကြာအစမ်းစီမံချက်အဖြစ်ချမှတ်လုပ်ဆောင်နေတာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ဂျာဝင်ဆောင်ရွက်ပေးမှုနဲ့စတင်အကောင့်ထည့်ဖော်ခဲ့တဲ့ဒီအစမ်းစီမံချက်ကို2015ခုနှစ်မှာစတင်ခဲ့တာမှာအဲ့ဒီနှစ်ကမြန်မာဒုက္ခသည်22ယောက်ကိုလက်ခံခဲ့ပြီးမနှစ်2016ခုနှစ်တုန်းကတော့ဒုက္ခသည်34ယောက်ကိုလက်ခံခဲ့ပါတယ်အခုရောက်လာကြတဲ့မေလဒုက္ခသည်စခန်းကလူတွေကတော့တတိယအတုအဖြစ်နဲ့ရောက်လာကြတာဖြစ်ပါတယ်ဒုက္ခသည်တွေရွှေ့ပြောင်းအခြေချနေထိုင်ရေးအတွက်တောင်ကိုရီးယားအစိုးရက2003ခုနှစ်မှာဥပဒေပြဋ္ဌာန်းခဲ့ပြီးတဲ့နောက်2015ခုနှစ်မှာထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေကိုစတင်လက်ခံခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂကအကြံပြုထောက်ခံထားတဲ့မြန်မာဒုက္ခသည်တွေရဲ့အမည်စင်းကိုတောင်ကိုရီးယားအစိုးရကစစ်ဆေးပြီးသူတို့ဘယ်သူဘဝဖြစ်တယ်ဆိုတာနဲ့ကျန်းမာရေးအခြေအနေကောင်းမွန်ခြင်းရှိမရှိဆိုတာတွေကို၅လကြာလောက်စစ်ဆေးပြီးမှကိုရီးယားနိုင်ငံကိုခေါ်ယူတာဖြစ်ပါတယ်။အခုခေါ်ယူတဲ့စမ်းသပ်စီမံကိန်း၃နှစ်တက်တမ်းပြည့်သွားပေမဲ့လည်းတောင်ကိုရီးယားအစိုးရအနေနဲ့ဒါကိုအမြဲတမ်းအစီအစဉ်တစ်ခုအဖြစ်လှုံ့ဆော်သွားလိမ့်မယ်လို့မျှော်လင့်ကြောင်းဟင်းရှင်းကပြောပါတယ်။
We are very thankful to the Korean government for having this program, especially considering the fact that the number of displaced persons around the world have been increasing.
This is a campaign for low sound period to UNHCR အနေနဲ့ကျေးဇူးတင်ပါတယ်။အထူးသဖြင့်နေရဆွန့်ခွာထွက်ပြေးသူအရေးအတွက်ကမ္ဘာတစ်ဖက်နှစ်စဉ်တိုးလာနေတဲ့အချိန်မှာအခုလိုလှုပ်ဆောင်တဲ့အတွက်ကျေးဇူးတင်တာဖြစ်ပါတယ်။တောင်ကိုရီးယားအစိုးရအနေနဲ့ခုံလုံခွင့်လျှောက်ထားသူအရေးအတွက်တိုးပြီးလက်ခံနေတာကိုတွေ့ရပါတယ်။တောင်ကိုရီးယားအစိုးရအနေနဲ့ဒီအစီအစဉ်ကိုအမြဲတမ်းအစီအစဉ်ဖြစ်လှုပ်ဆောင်ပြီးအာရှဒေသကဒုက္ခဒေတွေတမကပဲတခြားဒေသတွေကဒုက္ခဒေတွေကိုပါလက်ခံဖို့ကျမတို့မျှော်လင့်ပါတယ်
။တောင်ကိုရီးယားနိုင်ငံကိုရောက်တဲ့အခါမှာတော့မြန်မာဒုက္ခသည်တွေကိုအလုပ်လုပ်ခွင့်နဲ့နေထိုင်ခွင့်ရှိတဲ့ F2 ဗီဇာထုတ်ပေးပါတယ်။ဒုက္ခသည်တွေတောင်ကိုရီးယားနိုင်ငံအတွင်းကိုရောက်လာကြပြီးတဲ့အခါမှာတော့အစိုးရကဖွင့်ထားတဲ့နိုင်ငံသားများထောက်ပံ့ရေးဌာနမှယာယီနေထိုင်ပြီးကိုရီးယားဘာသာစကားနဲ့လုပ်ငန်းခွင်အထောက်အကူပြုတင်ဒန်း6လလောက်တက်ကြရမှာဖြစ်ပါတယ်။တောင်ကိုရီးယားအစိုးရရဲ့မေတ္တာရက်ခံတောင်းဆိုမှုကြောင့်ရောက်လာကြတဲ့ဒုက္ခသည်တွေကိုသူတို့အနေနဲ့ဝိုင်းဝန်းကူညီလှုပ်ဆောင်ပေးကြကြောင်းကိုရီးယားနိုင်ငံကရင်လူငယ်အစည်းအရုံးဥက္ကဋ္ဌစောလိုင်မျိုးသိန်းကရှင်းပြပါတယ်
။အဲ့အစီအစဉ်ခေါ်တဲ့တော့ကျွန်တော်တို့ကိုကူညီတောင်းတယ်လေဘာသာစကားဆိုင်ရာအခုတော့ဒီမှာအရင်ရောက်တဲ့ဒီမှာကျွန်တော်နေနှစ်ကြာနေတဲ့သူတွေရဲ့အတွေ့အကြုံတွေကျွန်တော်တို့ပြန်လည်ကူညီဖို့ပေါ့လေ။အဲ့လိုမျိုးအတွက်ကျွန်တော်တို့အကူအညီတောင်းနေကျွန်တော်တို့လည်းကျွန်တော်တို့ဒီမှာနေထိုင်ရင်မလွဲမသွေကြုံတွေ့ရမဲ့တွေ့ကြုံနေတဲ့ပတ်သက်ပြီးကျွန်တော်တို့အကူအညီပေးခဲ့ပါတယ်။ဒါမှမဟုတ်သူတို့ကိုရီးယားအစိုးရအခုချိန်ကြီးကတော့တော်တော်ကိုပြည့်ပြည့်စုံစုံလုပ်ပေးထားပါတယ်ခင်ဗျ။ဒါပေမဲ့လူပြောဆိုဆက်ဆက်ရောက်တဲ့လူတွေနဲ့ပြည့်တွေ့မှုချာသူတို့ကနည်းနည်းတော့ကန့်သက်ထားတယ
်။၃နှစ်စမ်းသပ်အစီအစဉ်အဖြစ်စတင်လှုပ်ဆောင်ခဲ့တဲ့ဒီအစီအစဉ်ကိုတက်တန်းထပ်တိုးသင့်မတိုးသင့်ဆိုတာကိုတောင်ကိုရီးယားအစိုးရကပြန်လည်သုံးသပ်နေတယ်လို့သိရပါတယ်။အာရှတိုက်အတွင်းမှာတောင်ကိုရီးယားနိုင်ငံလိုပဲဒုက္ခသည်တွေရွှေ့ပြောင်းအခြေချနေထိုင်ခွင့်ပြုခဲ့တဲ့တခြားနိုင်ငံကတော့ဂျပန်နိုင်ငံပဲဖြစ်ပါတယ်။ဂျပန်နိုင်ငံကဒုက္ခသည်တွေကို2010ခုနှစ်မှာစတင်လက်ခံခဲ့တာဖြစ်ပြီးထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကမြန်မာဒုက္ခသည်တချို့ဂျပန်နိုင်ငံမှာရွှေ့ပြောင်းအခြေချနေထိုင်ခဲ့ကြပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်ကနေတောင်ကိုရီးယားကိုတွားရောက်အခြေချနေထိုင်မဲ့ကရင်တိုင်းရင်းသားဒုက္ခသည်တွေရဲ့အကြောင်းကူစော်ဝင်လိုင်းပြောပြသွားတာဖြစ်ပါတယ်။သွားရရှင်ပါခင်ဗျာ။အမေရိကန်တမရရဲ့အနိကအကြံပြီးလည်းဖြစ်ဒါသမဲ့လည်းဖြစ်တဲ့ဂျရက်ကုစနာဟာသူ့အနေနဲ့ရုရှားနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိပါဘူးလို့ပြောကြခဲ့ပါတယ်။တမရဒေါ်နယ်ထရမ့်ရွေးကောက်ပွဲအနံ့ရအောင်ရုရှားနဲ့ပူးပေါင်းကြံစည်ဆောင်ရွက်ခဲ့သလားဆိုတာကိုစုံစမ်းနေတဲ့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီမှာဂျရက်ကုစနာကထွက်ဆိုခဲ့ပြီးတဲ့နောက်အခုလိုပြောကြားလိုက်တာဖြစ်ပါတယ်။2016ခုနှစ်တမရရွေးကောက်ပွဲမှာတော့ရုရှားကဘလူးနှောက်ယှက်ခဲ့တယ်လေဆိုတာစုံစမ်းနေတဲ့လွှတ်တော်မှတ်တီကကုစနာဘာကြောင့်တနင်္လာနေ့မှာတကပိတ်စစ်ဆေးခဲ့ရတယ်လဲဆိုတာနဲ့ကုစနာဘက်ကနေပြီးတော့ဘလို့ပြင်ဆင်ထားခဲ့တယ်လဲဆိုတာတွေကိုမတ်စုမြတ်မွန်ကအပြည့်စုံဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
2016 တမရရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရစေအောင်စီးအုပ်လှုပ်ရှားမှုတွေမှာဝင်ရောက်နှောက်ယှက်ဖို့နဲ့ဝါဒဖြန့်ဆောင်ရွက်ဖို့ရုရှားတမရဗလာဒီမီယာပူတင်ကိုယ်တိုင်ညွှန်ကြားခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးဌာနတွေကတုံ့တက်ခဲ့ကြပြီးတဲ့နောက်ထရမ့်ရဲ့စီးအုပ်ရဲ့အဖွဲ့ဝင်တွေအနေနဲ့ရုရှားနဲ့ပူးပေါင်းကြံစည်ဆောင်ရွက်ခဲ့သလားဆိုတာကိုတရားရေးဌာနနဲ့လွှတ်တော်မှစုံစမ်းနေတာဖြစ်ပါတယ်တနင်္လာနေ့ကတော့တမရထရမ့်ရဲ့အကြီးတန်းအကြံပေးတယောက်လည်းဖြစ်တဲ့အပြင်တမက်လဲတော်သူဂျယ်ရက်ကူရှနာကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီကခေါ်ယူစစ်ဆေးခဲ့ပါတယ်။နှစ်နာရီကြာတဲ့တကပိတ်ကြားနာစစ်ဆေးပွဲမှာလွှတ်တော်အမတ်တွေဘလို့မေးခွန်းထုတ်ခဲ့ကြရဲဆိုတာကိုမသိရပါဘူး။ဒါပေမဲ့ကော်မတီကိုပေးရခဲ့တဲ့မှတ်တမ်းတွေအချက်အလက်တွေအရသူ့အနေနဲ့ရုရှားနဲ့ပူးပေါင်းကြံစည်ခဲ့ခြင်းမရှိဘူးဆိုတာပြသနေတယ်လို့ကြားနာပွဲအပြီးအင်ဂျီရောပြန်အရောက်မှာမစ္စတာကူရှနာကအခုလိုပြောကြားခဲ့ပါတယ်။
Let me be very clear. I did not collude with Russia, nor do I know of anyone else in the campaign who did so. I had no improper contacts.
Russia နဲ့ကျွန်တော်ပူးပေါင်းကြံစည်ဆောင်ရွက်ခြင်းမရှိခဲ့သလိုစီယုံရေးအဖွဲ့ဝင်တွေထဲမှာပူးပေါင်းကြံစည်ဆောင်ရွက်ခဲ့သူဘယ်သူရှိတယ်လဲဆိုတာကိုလည်းကျွန်တော်မသိဘူးဆိုတာရှင်းရှင်းလင်းလင်းပြောချင်ပါတယ်။မယိုးသားမလျော်ကန်တဲ့ဆက်သွယ်မှုတစ်ခုမှကျွန်တော်မလုပ်ခဲ့ပါဘူး။ကျွန်တော်စီးပွားရေးလုပ်ငန်းတွေအတွက်ရုရှားစီကနေငွေကြေးထောက်ပံ့မှုကိုမိခိုအားထားခြင်းလည်းမရှိပါဘူး။တောင်းဆိုတဲ့အချက်လက်အားလုံးကိုပွင့်လင်းမြင်သာမှုအပြည့်အဝရှိစွာပေးအပ်ခဲ့ပါတယ်
။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဘလို့နှောက်ယှက်ခဲ့တယ်လဲဆိုတဲ့စစ်ဆေးမှုတွေမှာမစ္စတာကူရှနာကိုစတင်စစ်ဆေးမှုတွေကိုကြည့်ခြင်းဖြင့်စုံစမ်းမှုတွေမှာအရေးကြီးတဲ့ကာလကိုရောက်ပြီဆိုတာပြသနေတယ်လို့အမေရိကန်နိုင်ငံရေးအကဲခတ်တွေကသုံးသပ်နေကြပါတယ်။တကပိတ်စစ်ဆေးကြားနာပွဲမှာပါဝင်တဲ့လွှတ်တော်အမတ်တွေအတွက်ကြိုတင်ပြင်ဆင်ထားတဲ့ကြေညာချက်ကိုထုတ်ပြန်ခဲ့တဲ့အထက်မှာလည်းဘလို့နိုင်ငံခြားအစိုးရနဲ့မှသူမလျော်မကန်ဆက်သွယ်ခဲ့ခြင်းမရှိသလိုပူးပေါင်းကြံစည်ဆောင်ရွက်ခဲ့ခြင်းမရှိဘူးဆိုတာကိုမစ္စတာကူရှနာကပြက်ပြက်သားသားညှင်းဆန်ထားပါတယ်။ယာရုတာဝန်ပြီးဆုံးလို့စနေနေ့ကမှရုရှားပြန်သွားတဲ့ရုရှားတပ်အမတ်ဆာဂေ ကစ်လီယက် နဲ့ရုရှားအစိုးရပိုင်ပန်းအကြီးအကဲဆာဂေ ဂေါကော့ဖ်တို့နဲ့သမရရွေးကောက်ပွဲပြီးကာလကတွေးဆောင်ခဲ့မှုတွေကြောင့်မစ္စတာကူရှနာကိုအခုလိုစုံစမ်းစစ်ဆေးစရာဖြစ်လာခဲ့တာပါပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကတပ်အမတ်ကစ်လီယက်နဲ့တွေးဆောင်ခဲ့မှုအတွင်းရုရှားဗိုလ်ချုပ်ကြီးရီစီကစီးရီးယားကိစ္စဆွေးနွေးဖို့လိုလားတဲ့အတွက်လုံခြုံတဲ့ဆက်သွယ်ရေးလိုင်းရှိသလားလို့ရုရှားတပ်အမတ်ကမေးခဲ့ကြအောင်သူကမရှိကြောင်းပြန်ပြောခဲ့ပြီးတကယ်လို့ရုရှားတန်ရုံမှရှိရင်အသုံးပြုလို့ရသလားလို့ပြန်မေးတဲ့အခါမှာတော့ရုရှားတပ်အမတ်ကြီးကညှင်းဆိုခဲ့တာကြောင့်ဒီကိစ္စဆက်မပြောဖြစ်ဘူးလို့မစ္စတာကူရှနာရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။သူအနေနဲ့အမေရိကန်ထောက်နှမ်းမှုကိုရှောင်ရှားနိုင်ဖို့ကြိုးစားခဲ့တာမဟုတ်ဘူးလို့လည်းညှင်းဆန်ထားပါတယ်။ဗန်အကြီးကဆာဂေ ဂေါကော့ဖ်နဲ့တွေးဆမှုနဲ့ပတ်သက်လို့လည်းသမ္မတပူတင်နဲ့ဓာတ်ရိုက်ဆက်သွယ်မှုရှိတယ်လို့တမ်မတ်ကစ်လီယက်ကဆိုတဲ့အတွက်အသက်တက်လာမဲ့ထရမ့်အစိုးရအပေါ်ရုရှားသမ္မတရဲ့သဘောထားအမြင်သိရဖို့နဲ့အမေရိကန်နဲ့ရုရှားကြားအကောင်းဆုံးဘလို့နည်းလမ်းတွေနဲ့ဆက်ဆံသွားနိုင်မလဲဆိုတာသိရဖို့တွေးဆောင်ခဲ့တာဖြစ်တယ်လို့ဆိုပါရစေ။တပ်အမတ်ကစ်လီယက်နဲ့တွေးဆောင်မှုမှာရောဗန်အကြီးအကဲဂေါကော့ဖ်နဲ့တွေးဆောင်မှုမှာပါရုရှားအပေါ်အမေရိကန်ချမှတ်ထားတဲ့အရေးယူတန်ခတ်မှုကိစ္စအပါအဝင်မူဝါဒရေးရာနဲ့ပတ်သက်လို့မဆွေးနွေးခဲ့ဘူးလို့ဂျယ်ရက်ကူရှနာကပြောပါရစေ။2016ဇွန်လတုန်းကတမရရဲ့သားအကြီးဒေါ်နယ်ထရမ့်ဂျူနီယာစီစဉ်နဲ့ရုရှားရှေ့နေနဲ့တွေးဆောင်ပွဲကိုတူသွားခဲ့တာကလည်းအဲ့ဒီရှေ့နေကတမရလောင်းဟီလရီကလင်တန်ထိခိုက်နိုင်တဲ့အချက်တွေပေးမယ်ဆိုတာကြိုသိလို့သွားခဲ့တာမဟုတ်ဘူးလို့ဆိုပါတယ်။ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရခဲ့တာဟာရုရှားရဲ့အကူအညီကြောင့်မဟုတ်ဘူးဆိုတာကိုအင်ဂျီရောကပြက်ပြက်သားသားညင်းဆန်နေတာပါ။တမရရဲ့အကြီးတန်းအကြံပေးဂျယ်ရက်ကူရှနာကလည်းဒီနေ့လာနေ့ကအခုလိုထပ်ပြောခဲ့ပါတယ်။
Donald Trump had a better message and ran a smarter campaign, and that is why he won.
ပြည်သူတွေအတွက်ပုံမကောင်းမွန်တဲ့သတင်းစကားပေးနိုင်တာကြောင့်ပိုပြီးပါနာလိမ်မာစွာမဲဆွယ်စည်းရုံးနိုင်တာကြောင့် Donald Trump ရွေးကောက်ပွဲမှာအနိုင်ရခဲ့တာပါ။တခြားအကြောင်းကြောင့်အနိုင်ရတယ်လို့ပြောနေရင်သူ့ကိုမဲပေးသူတွေအပေါ်သေော်လောင်ပြောင်ရကြပါတယ်
။ Mr. Kushner ဟာအောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှာလည်းဒီကနေ့အင်္ဂါနေ့မှာစစ်ဆေးမေးမြန်းခံရမှာဖြစ်ပါတယ်ရှင်။
VOE မြန်မာပိုင်းရဲ့အင်ကာနီမနက်ဖက်ထုတ်လွှင့်ချက်တွေကိုနားဆင်နေနေကြရတာဖြစ်ပါတယ် VOE ရဲ့ထုတ်လွှင့်ချက်တွေကိုဗီဒီယိုနဲ့ Facebook စာမျက်နှာတွေပေါ်မှာနားဆင်နိုင်တယ်လို့ Internet စာမျက်နှာဖြစ်တဲ့ burmese.voenews.com မှာလည်းအတန်လွှင့်ချိန်နဲ့တပြေနက်တည်းနားဆင်နိုင်ကြပါတယ်ခင်ဗျာ
VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်ကာနီမနစ်ဖက်အတန်လွင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 49တို့အပြင်လိုင်းဒိုမီတာ50 kHz 5995နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းနားဆင်ကြမှာတွေကကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာတင်ကားစာကိုလည်းနားဆင်ကြဖို့ရှိပါတယ်အပတ်စဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာဆိုရင်တော့
လောဘဇောကြောင့်ကုမ္ပဏီတွေကတောက်ကိုနင်းကခွာတူးကျင်တယ်ကြောက်ကြောဆိုတော့အောက်မှာရောက်လေပူကောင်းလေဆိုတော့ဖတ်ကကြောဆိုတ
ာဒါကတော့အပတ်စဉ်စီဝါရေးကဏ္ဍမှာနားဆင်ကြရဖို့ရှိပါတယ်။နောက်ပြီးတော့တူတဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေပေါ်မှာတင်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်တင်ပြပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာတက်ကြွလှုပ်ရှားသူတွေနဲ့သတင်းသမားတွေကိုအစိုးရကမျက်စိတောက်တောက်ကြည့်ရှုနေပြီးမင်းမြန်စုံစမ်းမှုတွေပြုလုပ်နေတာခံနေကြရဆဲဖြစ်တဲ့ပေါ်ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီကပြစ်တင်ပြောဆိုလိုက်တာနဲ့ပတ်သက်ပြီးတော့ aljazeera.com online မှာဖော်ပြထားတဲ့သတင်းဆောင်မကိုအရင်ဆုံးကောက်နှုတ်တင်ပြကြပါမယ်။မြန်မာနိုင်ငံကမကြာသေးခင်ကဆင်းရဲကြတွားရောက်ခဲ့တဲ့သူမရဲ့ခီးစဉ်မှာအစိုးရကလုံခြုံရေးအတွက်ဆိုကအကြောင်းပြပြီးတင်းကျပ်မှုတွေပိုးပြီးတော့ပြုလုပ်တာကိုသူမကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့အကြောင်းနိုင်ငံရဲ့အရှိတောင်ပိုင်းစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြည်ပခါဖြစ်ပွားနေပြီးတော့အရသားတွေပေါ်ဖိနှိပ်မှုတွေရှိနေတယ်ဆိုတော့ဆွဆွဲတန်တွေထွက်နေတဲ့နေရာတွေကိုမစ်ရန်ဟီလီတွားခွင့်မပြုခဲ့တဲ့အကြောင်းရေးသားထားပါတယ်။တပုံအဖွဲ့တစ်ဖွဲ့နဲ့ဆက်တွေ့တဲ့ဆိုပြီးတော့စစ်တပ်ကဖမ်းဆီးထားပြီးတရားစွဲဆိုခံထားရတဲ့သတင်းတောက်၃ယောက်ကိုလည်းတွားပြီးတော့တွေ့ခွင့်မရခဲ့ပါဘူး။အဲ့ဒီသတင်းတောက်တွေကိုဖမ်းဆီးထိန်းသိမ်းထားတဲ့နေရာဟာကဘာနဲ့ခီးသွွားတွေတွားလာနေတဲ့နေရာဖြစ်ပေမဲ့လူညုံရေးအကြောင်းပြချက်နဲ့တွေ့ခွင့်မပေးခဲ့တာကိုလည်းထောက်ပြထားပါတယ်။ဒီလောက်ရဟာအရင်ရာစုနှစ်ဝက်လောက်အနာရှင်လက်ထက်တုန်းကအတိုင်းပဲဖြစ်နေတယ်လို့យေတာထားပါတယ်2015ခုနှစ်ရွေးကောက်ပွဲမှာနိုဘယ်ဆုရှင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအပြတ်တက်အနံ့ရပြီးတော့အနာရရှိလာတယ်ဆိုပေမဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ကိုဒေါအောင်ဆန်းစုကြည်မကြီးကြနိုင်ပါဘူးစစ်အစိုးရကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံကိုဆယ်စုနှစ်တည်းနဲ့ချီးပြီးတော့အုပ်ချုပ်ခဲ့တဲ့စစ်တပ်ဟာအနာကိုအပြည့်အဝဆက်လက်ပြီးတော့ကင်ဆွဲထားဆဲဖြစ်တယ်လို့យေတာထားပါတယ်ဆက်လက်ပြီးတော့တင်ပြပေးမှာကတော့ The Washington Post သတင်းစာရဲ့ဒေဘောရာအမြင်ကဏ္ဍမှာအဒီတထံလိမ့်မှုပြီးတော့အေးအေးဆိုးရေးသားထားတဲ့စာတပုတ်ဖြစ်ပါတယ်။အခက်အခဲတွေရှိနေတဲ့အချိန်မှာပဲမြန်မာနိုင်ငံဟာလမ်းမှန်ဘုံကိုရောက်နေပြီလို့ခေါင်းစဉ်တတ်ထားပါတယ်။ဇူလိုင်လ16ရက်နေ့တုန်း The Washington Post သတင်းစာမှာရေးသားထားတဲ့မြန်မာနိုင်ငံဒုံရင်းကိုပြန်ရောက်နေပြီးမမှန်ကန်တဲ့ဘက်ကိုဥတီရွှေရှားနေခြင်းဆိုတဲ့ခေါင်းစဉ်နဲ့အဒီတအပေါ်မှာထောက်ပြထားချက်တွေအပေါ်သဘောမတူတဲ့အကြောင်းရေးသားထားတာဖြစ်ပါတယ်။နှစ်ပေါင်း90လောက်အတွင်းမြန်မာနိုင်ငံမှာပထမဦးဆုံးလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲကျင်းပခဲ့တာတစ်နှစ်ကျော်လောက်သာရှိပါသေးတယ်။အစိုးရဟာဆယ်စုနှစ်တွေနဲ့ချီးပြီးတော့ဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်ဖွံ့ဖြိုးမှုနှေးပါပြီးတော့အထူးကြံပြစ်ပယ်ခံထားရတဲ့တိုင်းပြည်ကိုအမွေဆက်ခံထားရတာဖြစ်တဲ့အကြောင်းရေးသားထားပါတယ်။ကျွန်ုပ်တို့ရဲ့ဥတီချက်ကရှင်းပါတယ်။မြန်မာနိုင်ငံကပြည်သူတွေအားလုံးအတွက်ငြိမ်းချမ်းပြီးတော့စီပင်တရားဝါပြောတဲ့ဒီမိုကရေစီနိုင်ငံတော်ကြီးဖြစ်အောင်အကောင့်တွေဖော်ဖို့ပဲဖြစ်ပါတယ်။ခြေလမ်းတွေခက်ခဲခဲရှောင်လန်းနေတယ်ဆိုပေမဲ့အခက်ခဲပေါင်းများစွာရှိနေစေဖြစ်ပြီးနေချင်းညချင်းပြီးမြအောင်လုပ်နိုင်မှုမဖြစ်နိုင်ဘူးဆိုတာလက်ခံသဘောပေါက်ထားပါတယ်လို့လည်းထောက်ပြထားပါတယ်ကျိုးပန်းအားထုတ်နေတဲ့အထက်မှာအရင်ဦးဆုံးနိုင်ငံတွင်းမှာရှိတဲ့တိုင်းရင်းသားအဖွဲ့တွေနဲ့အရှေ့တီးတန်းနဲ့ညီညာရေးရရှိဖို့ဖြစ်ပါတယ်သတိထားရမယ့်အရေးကြီးတဲ့အချက်ကမြန်မာနိုင်ငံမှာနှစ်ပေါင်း90ကျော်စစ်မဲ့ဖြစ်ပွားနေခဲ့တာပါမျိုးသားပြန်လည်ညီညာစီရေးကိစ္စဆိုတာရှုပ်ထွေးခက်ခဲလာပါတယ်ကျွန်တော်တို့အနေနဲ့ဒီအခြေအနေရောက်အောင်ဘလောက်ကြိုးပမ်းခဲ့ရလဲဆိုတာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့မေ့မထားသင့်ပါဘူးစသဖြင့်ရေးသားထားရတယ်ခင်ဗျာ
မင်္ဂလာပါ
crush ရှင်ခင်ဗျကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးကူစည်ရန်ဟီလီဟာမြန်မာနိုင်ငံအတွင်းလူခွင့်တူးတက်မှုအခြေအနေတွေပေါ်မှာကျေနပ်အားရမှုမရှိဘူးလို့သူရဲ့အခုနောက်ဆုံးခီးစဉ်တွင်မှပြောခဲ့သလိုပဲမြန်မာဆွေရဘက်ကလည်းကုလလူခွင့်ကူစည်ရဲ့ခီးစဉ်ဆုံးထုတ်ပြန်ပြောဆိုချက်ပေါ်မှာစိတ်ပြည့်ရတယ်ဆိုပြီးတော့တုံ့ပြန်ခဲ့ပါတယ်လက်တော်မှာလည်းဒီကုလလူခွင့်ကောင်စီကနေပြီးတော့မြန်မာနိုင်ငံကိုအထူးစုံစမ်းရေးအဖွဲ့တရဆီလုဖို့ကိစ္စပေါ်မှာလည်းမြန်မာဆွေရဘက်ကကန့်ကွက်ပြီးတော့အပြန်အလှန်တင်းမာမှုတွေရှိနေတာပါလူခွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံနဲ့ကုလသမဂ္ဂအကြားဆက်ဆံရေးအဖို့အထက်တွေရှိနေတဲ့အပေါ်အခုဒီလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလူသူတွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြဖို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်တော့တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုမင်းများလူသားတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။အီးမေးလ်လိပ်စာက bamis@viewingnews.com ဖြစ်ပါတယ်။ပါဝင်စတရီးမင်းမြန်မာတော်ရှင်တို့ကိုကြိုတင်ပါရစေ
။ဒီကနေ့ညတရက်လေးလိုင်းအစီအစဉ်မှာဝင်ရောက်ဆွေးနွေးလိုသူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့မနက်ခင်းနားဆင်နေကြ American Indian အတုံးနှုံအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။ဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
lip service
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက lip lip ကနှုတ်ခါ service service ကတစ်ခုခုကိုလှုပ်ဆောင်ပေးတာဆိုတော့ script ခုရဲ့ဓာတ်ရိုက်အသေးပဲကတော့နှုတ်နဲ့တစ်ခုခုကိုလှုပ်ဆောင်ပေးတာပေါ့ lip service တဲ့လိုက်ဖက်တဲ့ကြိယာကတော့give give ဒါမှမဟုတ် pay pay ဖြစ်ပြီးတော့ give lip service ဒါမှမဟုတ်ရင် pay lip service လို့ပြောလို့ရပါတယ် idiom တွေပဲကတော့တစ်ခုခုကိုလုပ်ပေးပါမယ်တစ်ခုခုကိုထောက်ခံပါတယ်သဘောတူပါတယ်ဆိုပြီးတကယ်တော့လက်တွေမှာစိတ်ထဲကမပါနားချကောင်းအောင်အပြောတက်တက်လုပ်တာမျိုးတကယ်လက်တွေလုပ်ပေးတာဘာမှမရှိတာကိုဆိုလိုတာဖြစ်ပါတယ်ဒီလုံးနဲ့ပတ်သက်လို့ George Group ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် They paid lip service that the elections will be free and fair but they had no intention of doing so
သူတို့ကရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတပါမယ်လို့လောကလှုပ်ထားခဲ့တယ်လေလက်တွေ့မှာတော့ဒီလိုလှုပ်ပြီးဖို့သူတို့မှရည်ရွယ်ချက်မရှိဘူးလို့အကြေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
They paid lip service that the elections will be free and fair, but they had no intention of doing so.
တခုခုကိုသဘောတူပါတယ်ထောက်ခံပါတယ်လုပ်ပေးပါမယ်လို့လောကချောပြီးတကယ်တော့လက်တွေမှာမလုပ်ပေးခဲ့ဘူးအပြောကြီးတသက်ပဲဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Give lip service
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒါကတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာပါအခုတော့အပတ်စဉ်ကဏ္ဍလေးကိုတင်ဆက်ပါတော့မယ်ဖားကန်ကြောက်ဆွေးမြေမှာ community to you ပိုင်ခွင့်ဆိုင်တဲ့ဥပဒေအစ်စ်ကိုလက်ရှိ NLD အစိုးရဥဆောင်တဲ့လွှတ်တော်တရားစတာနဲ့တဘာဝပတ်ဝန်းကျင်ကော်မတီကရေးဆွဲနေတာပြီးတော့ရှိနေပြီဖြစ်တဲ့အတွက်ကြောင့်မကြခင်အမျိုးသားလွှတ်တော်ကိုတင်သွင်းနိုင်တော့မှာဖြစ်ပါတယ်အရင်ကစစ်ရန်တရားတွေနဲ့အလွန်ကျွံတူးနေတာကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်မှုတက်တာစေရတဲ့ရည်ရွယ်ပြီးတော့ဥပဒေကြမ်းအစ်စ်ကိုရေးဆွဲတာဖြစ်တယ်လို့သိရပါတယ်ဒီကြောင့်အမျိုးသားလွှတ်တော်တို့တော့မှဥက္ကမောင်မြင့်ကိုဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာကိုဇော်ဝင်းလိုင်ကအပိုင်းတစ်အဖြစ်နဲ့တင်ဆက်ထားတာကိုနားဆင်ကြပါခင်ဗျာ
။ချင်းပြင်းနဲ့ဖက်ကန်ဒေတာဟာကဘာမှာအကောင်းဆုံးကြောက်စင်းနေထွက်တဲ့နေရာဖြစ်ပါတယ်။လက်ရှိ NLD အစိုးရတက်မလာခင်နှစ်ပိုင်းအလိုမှာတော့နှိရှေကြောက်စင်းတူဖော်ခွင့်လိုင်စင်နေအများအပြားချပေးခဲ့တာမှာရန်ရကြီးတွေအသုံးပြုပြီးတူဖော်နေတာကြောင့်တဘာဝပတ်ဝန်းကျင်မှာထိခိုက်မဲ့အရင်းနဲ့ရင်ဆိုင်နေရတဲ့အကြောင်းကချင်ပြည်နယ်မဲဆန္ဒနယ်အမှတ်6ကိုကိုစားပြုတဲ့အမျိုးသားလွတ်တော်အမှလည်းဖြစ်လွတ်တော်တရားစတာနဲ့တဘာဝပတ်ဝန်းကျင်ကော်မတီဝင်လည်းဖြစ်တဲ့ဦးခမောင်မြင့်ကပြောပါတယ
်ကျွန်တော်တို့အစိုးရအပြောင်းလဲပြစ်ခတ်နည်းလေးမှာသူတို့က29ရက်ဇန်နဝါရီလဗျာ2015မှာသူတို့ကဥပဒေကိုအမြန်ပြုတ်လိုက်တယ်ဒီ play တဲ့ဥစ္စာကဘလို့ဥပဒေလဲဆိုအဲ့ဒီမှာကိုရုံးကဥလွန်တီဆိုတဲ့ဝင်ကြီးကနေပြီးတော့မှအဓိကပြားပေးပြီးတော့မှဧက90နောက် ဆယ်နှစ်အကျိုးတူပေါ့ဗျာအဲ့လိုတူးခိုင်းတဲ့အချိန်ကြတော့တရာထွက်တဲ့ဒီစာတွေကလည်းတည်တဲ့အတိုင်းတကယ်တန်ထရက်ကြီးတွေတန်ခုနှစ်ဆယ်တန်50တန်ရှစ်ဆယ်တွေနဲ့တန်ထရက်တွေနဲ့ပယ်တယ်တူးတာကလည်းဒီ လုတ်ွက်တကွက်မှာအဲ့ဒီဧက90မှာ၃နေတဲ့ဒီတမ်ထရက်ကဘယ်လောက်ရှိသလဲဆိုလို့ရှိရင်အနည်းဆုံး200နဲ့300ကြာမှရှိတယ်ဒီတမ်ထရက်တည်းရဲ့ဒီဝိဆွိုင်းတို့ဒီမီဇာတွေကိုပုံတာကလည်းဖြစ်လို့ပုံထားတဲ့ချိန်ကြတော့တကားမှာ50လောက်ပါတယ်ဆိုတော့အစီပေါင်း300ဆိုတော့တက်ကြည့်လိုက်ပါဗျာသူတို့တကယ်ရင်စေးတွေကမနှောက်ယှက်ခင်တုန်းကတော့သူတို့က
24နိုင်ပုံလားကုမ္ပဏီတွေဘက်ကလည်းသူတို့ရထားတဲ့လိုင်စင်ကြီးတွေကာမီအောင်လောက်ကြတာဖြစ်တယ်လို့ဆိုပါတယ်။ဒီနေရာတွေကလည်းပါကြောင့်လဲဆိုတော့လောဘဇောကြောင့်ကုမ္ပဏီတွေကလည်းကြောက်ဝင်နေတာခွာတူးကျင်တယ်။ကြောက်ကြောဆိုတာအောက်မှာရောက်နေပူကောင်းလေဆိုတော့ဖက်ကကြောဆိုတာဒီတူးတဲ့မြေစာမြေကြီးစုံသွားလို့ရှိရင်ကြောက်ပါလို့ဖြစ်သွားတယ်အောက်မှာ။အဲ့ဒီနေရာတက်နေတဲ့ကြောက်စင်းကအကုန်ဆ ပေါ်ကြောမှာပါတဲ့ကြောက်တွေကိုတမုံမထားဘူးအဲ့လိုပဲလွလွင်နဲ့တုံပလိုက်ကြတာပေါ့ဗျာပြစ်ပလိုက်ကြတာကောင်းလည်းမရှာနိုင်ဘူးဘာကြောင့်လဲဆိုတော့သူတို့ကမိုးတွင်းအမိပေါ်ကတရားဒီတရားဒီဆိုမိုးတွင်းရောက်ရင်သူတို့ကမိုးမကြခင်လူရတူရတယ်အလူရတူကမိုးမကြခင်သူကလူရတူတဲ့အချိန်ကျတော့တကယ်တော့မိုးကြသွားပြီဆိုလို့ရှိရင်တော့သူတို့လူမရတော့ဘူးနောက်တစ်နေ့ဆိုလို့ရှိရင်အဲ့ဒါကြီးကရေကတဝဲလ
ဒီနေ့ထဲနဲ့ငါနေပြီးတဲ့ဟာကိုဆင်းနေပြီးတဲ့ဟာကိုတင်းတင်းဆိုင်ဆိုင်ချလိုက်ရတယ်သူတို့အဲ့လိုမျိုးတူလိုက်တာနောက်ကျွန်တော်တို့အစိုးရကလည်းသူတို့ကိုပိတ်မယ်တင်ပြီးတော့မှသူတို့ကလည်းနေကခွာတူတယ်ရန်ရည်နဲ့မနာတန်တူးချင်းရဲ့နောက်ဆက်တွဲအဖြစ်မြေစာပုံကြီးတွေဖြစ်လာခဲ့ပါတယ်အဲ့ဒီမြေစာပုံတွေပေါ်မှာကြောက်စင်းအကျဉ်းကြံနေရလို့ရညာလိုက်ကောက်ကြတဲ့ရေမစေးကြောက်က
ဒီမိသားစုလည်းမကျက်ထပ်ပုံပြီးပုံရင်းနဲ့ဆိုတော့မရှိဒီမစေးရလဲနားမလဲဘူးတက်ရှာတယ်ဘုံမရွာရင်တော့ဘာမှမဖြစ်ဘူးဗျာမိုးရွာတော့ချိန်ကြတော့သူတို့ကမိမိကြီးတွေရတဲ့မှာကရေတွေကအကျော်လိုက်ကဝင်နေတဲ့ချိန်ကြတော့အပေါ်ကတုံးကြီးကိုစကိတ်လိုစီးတယ်လို့ပြောပြရှောင်းနေလို့ကြာပါကြတာကိုရုံးကတော့ကျွန်တော်ဖက်ကမှကျွန်တော်
19ပဲတူးနေချင်းမှာတပိုင်းတိုင်းလူနေပဲတူးနေတဲ့ချိန်ကြတော့ဒီကြောက်တွေကိုလူတွေကသလုံးကြီးရှာပြီးမှပြစ်တော့လုံးဝကျွန်တော်တို့ကရေမစေးကြောက်ကောက်သူတွေဟာတာမန်အလုတ်ချိန်မဟုတ်တဲ့အချိန်တွေမှာပြင်းမှန်ခက်ခဲစွာအလုပ်လုပ်ကြရတဲ့အတွက်မွေးရေးစေးဝါးအကူအညီကိုရယူပြီးလှုပ်လာကြရာကရေရှည်မှာမွေးရေးစေးဆွဲတဲ့သူတွေဖြစ်ကုန်ကြတယ်လို့လည်းဥက္ကမောင်မြင့်ကပြောပါတယ်ရှာပုံရှာနီးကလည်းသ
င်းဟုတ်ည9နာရီကနေမနဲ့လို့မိုးလေးနဲ့တိရှာတယ်အဲ့လိုရှာနိုင်မှုဟာကသူတို့ကမွေးစီသုံးဆွဲရတယ်ရာမသုံးဖို့နမဖို့ဟီးရိုးရင်းပေါ့ဗျာအဲ့ဒါထိုးမယ်စားမယ်ပတ်မယ်အဲ့လိုနဲ့ရှာကြတဲ့ချိန်ရလည်းရကြတယ်ရတဲ့ပတ်စံတွေကလည်းအဲ့ဒီမှာငူဝင်သွားကြတယ်နောက်ပိုင်းတိတ်များလာတဲ့ချိန်မှာကုမ္ပဏီမှာဘယ်လိုဖြစ်နေလဲဆိုကုမ္ပဏီကဟိုလုံးကတော့သူတို့ကြီးပဲတူးတယ်အခုကျတော့ရင်စိအင်အားများလာတဲ့ချိန်ကျတော့ဘက်ကလည်းမထိနိုင်ဘူးရဲလည်းမထိနိုင်ဘူးအင်အားများလာတဲ့ချိန်ကျတော့တုံးလေးပိတ်ဖြစ်လာတယ်အဲ့ဒါကြီးကဒီလောက်ွက်ကြီးတွေထဲမှာဧက50လောက်တွေထဲမှာဝင်တဲ့ဥယေကလည်းတောင်းကနန်းတစ်ခါက2000 3000ဝင်တဲ့ချိန်ကျတော့လုံကျော်လည်းမထိနိုင်ဘူးဥပဒေဖြစ်လဲဆိုတော့၄နာရီခွဲညနေ၄နာရီခွဲဆိုလို့ရှိရင်တို့ဝင်လို့ပေးရတယ်မပေးလို့ရှိရင်တို့ကကုမ္ပဏီမီးရှို့မယ်ဖြတ်မယ်စီးမယ်ဆိုတော့တို့ပေးလိုက်ရရော
ဖကန်ဒေတာကကြောက်တွင်းနေမှာမြန်မာနိုင်ငံတဝန်းကရေမစေးကြောက်လာကောက်သူတွေတိတ်နဲ့ချီရှိလာတဲ့အခါမှာတော့အခြေအနေတွေဟာတမျိုးတစ်ပုံပြောင်းလဲသွားကြောင်းကိုလည်းဥက္ကမောင်မြင့်ကဆက်ရှင်းပြပါတယ
်။ဘယ်လိုဖြစ်သွားလဲဆိုတော့အကျိုးသူဆိုတာနိုင်ငံတော်နဲ့အကျိုးသူမဟုတ်တော့ဘူး။သူကကုမ္ပဏီကကုမ္ပဏီနဲ့ရေမစေးနဲ့အကျိုးသူဖြစ်သွားပြီ။ဘာကြောင့်လဲဆိုတော့ရေမစေးအင်အားများရေမစေးနိုင်တယ်။ကုမ္ပဏီကလည်းသူ့ဘက်က tapiu jero tiang ni ada cincang ini imsi pun naik ni. Kalau si naik ni jalan cincang, nasun jero bapie tu alai soro. Imsi pun tiang ni ada cincang ro. Li naik kuega ni mana cok naik tu ro, tu pun beli alai. Ada naik ro pay, cing, ro komuni pay cing. Adi ayah lu salah cincang ro, mama kongkolu miao, tamalu miao, nau takar eh, thale lomju ini tu, diu saulah mati naik mu. Nau ye alai mati naik mu. Lu ne be.
มันไหนมันไหนเนี่ยลงชาแม่ยี่วันเจ้าชิมากะอุบลสุโขทัยนวลหรอวะเนี่ยชีตเรียนบ้ามาแล้วลดดอกกันยี่สิบนี่เลยอุบลมุจันเนี่ยยิ่งมีเสียเจ้าเก่าตัวเรียกแค่เขโกอสุยากับลูกกันตัวพิเศษเป็นมาเลยสุราเรโกอปายนี่พิเศษเสร็จเต็มจ้าไปต่อมาวะเนี่ย
ก็วันนี้ซีซั่นที่สุดเป็นซีซั่นที่ว่าอีกนานกว่าจะเกิดอะไรวะกูรอนอกจากเป็นซีซั่นนั้นกูพิจารณาตัวส่งในอเมริกันที่เป็นซีซั่นอู่น่าสนใจออกมาที่บ้านมาเราวอชิงตันดีซีมิวโรก็สิ่งเดียวกันแซนด์วิชใส่เจ้าเนี่ยสุดเลยนะตัวนี้ทำไมตัวนี้พิเศษดีเจ้าของกูว่ามันนั้นลองเนี่ยดูคุณยิ่งเสียทับอะไรขึ้นเนี่ย
Washington DC Muroga, Georgetown, Yehasui, Dita Rima, Lunemuzi, Mimazo near the Coup Pitlo, Tanangan Lomale, Sayzaga, Jimmy Zone near the Coup Pinamare, Tambuchi Pisi Eons and We, Sato Sanine, Lumia Danitane, Yaku Pitaja, Nissan Hinta, Tonsu Lepane, and Wijipa Manaha, Dola Tanichi, she near the Kule Pibare, Taimele, Guru Zinon Jimmy and Yama, Seda Dari, Sato Yonchari, Sanit San Shiare, Palafe Sandwich Yara Gujanin Tarapien, and being a son to Chogu, Luname Suraja, Disangula.
อาปีบิดาพี่เดลูซีเวดูเรียกพี่ว่าเลยว่าจะสั่งยังไม่ได้ชิวทุกคนเลยตัวดูแลไม่สุราคุณเลือกที่อะไรตะเกี้ยวชิจูซี่ลุยอ่ะบ้าทุกคนเลยตัวตรุษลูกเป็นนี่ละฮะตะเกี้ยวก็มุมยับไปเลยฉะนั้นอาไปว่าเลยบัฟฟิลส์เดลิเชสซาซาก้อนลูซายปันเชียยูเอเจกูตีอาร์โอตะเกี้ยวก็อาเทมบีว่าเลยเอริยูเอเจจาวเลยที่มาลาซายอ่ะรับผู้ยาดาชีจาวบ้า
ไซเมชันอเมดเอชกาฮาลุงยี่ที่จะชี้เลยสูตรที่ทุนลงเงินเดือนอุระ Falafel Molunjo, Pavin Sema Yonjari, Sasa Musaria, Eshka Miking Leyariva, Eshkaga.
My mom grew up.
Tanomigu, Palestine, no pegama, Mupagiwari. Aima, Falafene, Hermes do, to Luta Kira. Falafel sandwich Kotundalane Yonchapi, Zizon Sasaha, Lirolada Pibare, Sadon do Upite, Keti Oddmanga.
It is fresh, it has so much.
Let's be Yadale Somare.
ပြီးတော့ဒီနောက်မှာရောင်းနေတဲ့နေ့လယ်စာစေးနှုန်းတွေရဲ့တဝက်လောက်သာရှိတာကြောင့်မလို့လဲအစင်းလေးပြပါရဲ့ရှင့်စိုင်းစားဖွင့်ခြင်းလွန်ခဲ့တဲ့နှစ်လလောက်ကစလို့ဖလာဖဲအင်းအနေနဲ့ကမ္ဘာစားနပ်ရိက္ခအစီအစဉ်ကိုဒုက္ခတွေတောင်းစားအတွက်လှူဒန်းပေးခဲ့ပြီလို့အက်ရှ်ကာကပြောပါတယ်
We do anywhere from 600 to 800. Our goal is to employ
refugees.
မိဘမှာကြော်ကြာနဲ့မဟုတ်ဖို့ဆက်အတွက်နေရာရှိရင်ကိုဆိုင်ဖွင့်ဖို့အဆင်ပြေတယ်လို့လဲအက်ရှ်ကာကပြောပါတယ်နေ့စဉ်နေ့တိုင်းကဝတ်လာမှာဒုက္ခတွေတူလာနေပြီးအခြေအနေတွေပိုကောင်းမလာခင်မှာပူဆူရတဲ့အခြေအနေတွေကိုရင်ဆိုင်ရနိုင်လာကြောင်းဖလာဖဲအင်းအနေနဲ့ဒီပြဿနာကိုတန်းနိုင်တဲ့လောက်ကူညီဖြေရှင်းပေးနေတာဖြစ်တယ်လို့အမက်အက်ရှ်ကာကပြောပါတယ်ခင်ဗျာ
အခုတော့ဇလိုင်လအတွင်းဖြစ်ပေါ်ခဲ့တဲ့တမိုင်းတွင်ဖြစ်တဲ့အကြောင်းကိုတင်ပြပေးပါမယ်။1964ခုနှစ်ဇလိုင်လ2ရက်နေ့ကလက်မှတ်ရေးထိုးခဲ့တဲ့ပြည်သူ့အခွင့်အရေးဥပဒေအကြောင်းကိုစပြီးတော့တင်ပြပေးပါပါ။အမေရိကန်တမိုင်းမှာမှတ်တိုင်တစ်ခုစိုက်ထူနိုင်ခဲ့တဲ့ဒီဥပဒေကိုသမရလင်ဒန်ဂျွန်ဆင်ကလက်မှတ်ရေးထိုးခဲ့ပါတယ်။1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်အောင်
တားမြစ်လိုက်တာပါ။
ဒါအပြင်ဥပဒေအရအများသုံးအဆောက်အဦတွေရေကူးကန်တွေပန်းချံတွေနဲ့စာကြည့်တိုက်တွေမှာအသားအရောင်ကွဲပြားမှုကိုအခြေခံပြီးတော့ခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုနိုင်ဖို့ကိုလည်းခွင့်ပြုခဲ့ပါတယ်။ အသားရောင်ခွဲခြားဆက်ဆံရာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရာတာကိုတင်းပြစ်ကြပြစ်မခံစားရဘူးလို့လည်းသမ္မတလင်ဒန်ဂျွန်ဆန်ကပြောပါတယ်1963ခုနှစ်တုန်းကဒီဥပဒေပြရမှုအဆိုပြုခဲ့တဲ့သမ္မတဂျွန်ကနေဒီကိုအမတ်တရဂုဏ်ပြုတဲ့အနေနဲ့ဒီဥပဒေတရက်ကိုပြဋ္ဌာန်းဖို့သမ္မတဂျွန်ဆန်ဟာလွှတ်တော်ကိုတိုက်တွန်းခဲ့ပါတယ်။အခုလို1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးနိုင်လိုက်တာဟာသူ့သမ္မတတက်တန်းအတွင်းဂုဏ်အယူရဆုံးလောက်ရဖြစ်တယ်လို့လည်းသမ္မတဂျွန်ဆန်ကပြောပါရရှင်။
ဒီတစ်ခါတင်ပြပေးလိုတာကတော့သမရရဲ့တားလဲဖြစ်ကိုရိုင်းလင်းသမရဖြစ်ခဲ့သူတယောက်အကြောင်းပါ2000ခုနှစ်မှာသမရတာဝန်ထမ်းဆောင်ခဲ့တဲ့ George W. Bush နဲ့သူ့ဖခင် George H.W. Bush တို့ကလွဲလို့အမေရိကန်သမိုင်းမှာ John Adams နဲ့ John Quincy Adams တို့ဟာသမရဖြစ်တာဝန်ယူခဲ့တဲ့တားအဖာတွေဖြစ်ပါတယ်နိုင်ငံဖခင်ဖြစ်ခေါ်ဂုဏ်ပြုခဲ့ကြတဲ့ Senior Adams ဟာဒုတိယမြောက်အမေရိကန်သမရဖြစ်ပြီး1969ခုနှစ်ကနေ1800ခုနှစ်အထိသမရတာဝန်ထမ်းဆောင်ခဲ့ပါတယ်
British ရဲ့လက်အောက်ကနေလွတ်လပ်ရေးရပြီးနောက်ပိုင်းတားဖြစ်သူ John Quincy Adams ကတော့အရေးကြီးတဲ့တန်တမန်တာဝန်တွေကိုထမ်းဆောင်ခဲ့ပြီး1818ခုနှစ်သမ္မတ James Monroe လက်ထက်မှာနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ပါတယ်။သမ္မတ Monroe နောက်1825ခုနှစ်မှာသမ္မတတာဝန်ယူခဲ့တဲ့ John Quincy Adams ဟာ American ပြည်ထောင်စုရဲ့6ရောက်မြောက်သမ္မတဖြစ်လာခဲ့ပါတယ်။အဲ့ဒီနောက်သူနေထိုင်တဲ့ Massachusetts ပြည်နယ်ကနေအောက်လွတ်တော်အမတ်အဖြစ်ရွေးချယ်ခံရပြီးအသက်80အရွယ်သူသေးဆုံးချိန်ထိ18နှစ်ကြာလွတ်တော်မှာတာဝန်ထမ်းဆောင်ခဲ့ပါတယ
်။အခုနောက်ဆုံးတင်ပြပေးခြင်းတဲ့အကြောင်းအရာကတော့ပြည်ထောင်စုအစိုးရနဲ့ပြည်နယ်အစိုးရတွေအတူပူးပေါင်းပြီးဘီလီယံ50တန်ဖိုးရှိတဲ့ဝေးပြေးလက်မှတ်တွေဖောက်လွှတ်တဲ့စီမံကိန်းအကြောင်းမှာ1954ခုနှစ်ဇူလိုင်လ12ရက်နေ့မှာသမ္မတဒွိုက်အိုက်ဆင်ဟောင်းဝါဟာဒီအစိုးပြုချက်ကိုကန့်လန့်ခဲ့တာပါ9000ကီလိုမီတာအရှည်ရှိတဲ့ဝေးပြေးလက်မှတ်ကြီးတွေကိုဖောက်လို့ရမှာအကုန်ကျ90ရာခိုင်နှုန်းကိုပြည်အောင်စုအစိုးရအနေနဲ့ကြားထမှာဖြစ်ပြီးအဲ့ဒီလမ်းတွေကို Interstate ဝေးပြေးလက်မှတ်အဖြစ်လူသိများပါတယ
်ပိုကြီးဖြစ်စစ်တပ်မှတာဝန်ထမ်းဆောင်စဉ်တုန်းကအမေရိကန်ပြည်ထောင်စုအတွင်းကလမ်းတွေကိုလေ့လာစစ်ဆေးခဲ့ပူတာကြောင့်အဲ့ဒီလမ်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးသမ္မတအိုက်ဆင်ဟောင်းဝါအကျွမ်းတဝင်ရှိပါတယ်အဲ့ဒီအချိန်ကအဝေးပြေးလမ်းမတွေကိုစနစ်တကျအစီအစဉ်ဆွဲပြီးဖောက်လို့တာမဟုတ်ပဲဒေသလိုအပ်ချက်နဲ့ကန့်ညင်အောင်အဆင်ပြေတယ်လို့ဖောက်လို့ထားတာပါလမ်းတွေကချင်းပြီးကြမ်းတမ်းတာကြောင့်လမ်းအခြေအနေကိုစစ်ဆေးလေ့လာခဲ့တဲ့ရင်နှန်းဟာလမ်းခရီးမှာ6ပတ်ကြာမြင့်ခဲ့ပါတယ်
နျူကလ িয়ার ဆစ်ပွဲဖြစ်တဲ့အခါဖြက်လန်းကနေခီးတူတူနဲ့ဘေးကင်းရာကိုသွားနိုင်တဲ့လမ်းကြောင်းတွေအမေရိကန်ဒေါ်လာပြောင်းကျဲနေထိုင်ကြသူတွေလိုလဲကူကူဆက်သွယ်နိုင်အောင်ရည်ရွယ်ပြီးဖောက်လို့တဲ့ဆယ်နှစ်ကြာစီမံကိန်းကိုသမ္မတကအဆိုပြုခဲ့တာပါဒါပေမဲ့လည်းခဏအချိန်မှာအမေရိကန်ပြည်အောင်စုဝေးပြေးလက်မှတ်တွေမှာများသောအားဖြင့်ကားရီနဲ့ပြည့်ကျက်နေတဲ့အကြောင်းအဲ့လိုစဉ်းစားခဲ့ပုံဟာလက်တွေ့ထဲစိတ်ကူးရင်တသက်အခြေအနေမျိုးဖြစ်နေပြီးအရေးပေါ်အခြေအနေမှာလူလုံးရင်းနဲ့ချီးပြီးတော့ပြောင်းရွှေ့ဖို့ဟာမဖြစ်နိုင်ပါဘူ
းဒါပေမဲ့လည်းကောင်းမွန်ပြီးစနစ်ကြတဲ့အဝေးပြေးလမ်းစနစ်ကိုဖောက်လို့ခဲ့တာကြောင့်ဘတ်ကားရီကုန်တင်ကားတွေနဲ့ကိုပိုင်ကားမောင်းတွေဟာအစာအတောင့်နဲ့ဓာတ်ဆီဖြည့်ကျန်းမာရေးကိစ္စဖြည့်ရှင်းချိန်ကလွဲလို့အမေရိကန်အရှေ့ဖက်ကန်ယူရန်ကနေအနောက်ဖက်ကန်ယူရန်ရောက်အောင်မရက်မနာမောင်းနေနိုင်ပါရဲ့ကော
ဒါအပြင်လမ်းဖြတ်တန်းကပေးပြီးခီးပိုတိုတဲ့ဝေးပြေးလမ်းတွေကလည်းမောင်းနေနိုင်ပြီးအဲ့ဒီလမ်းတွေပေါ်မှာရန်နာစခန်းတွေကိုဝင်ပြီးစားတော့ဆိုင်တွေကိုဝင်အစားတောက်စားခီးတစ်ထောက်နားပြီးတော့စီဖြစ်ပြီးရှေ့ဆက်ခီးထွက်လို့လည်းရပါတယ်အဲ့ဒီရန်နာစခန်းတွေဟာအဝေးပြေးလမ်းမနဲ့ကပ်ရက်တည်ရှိတာကြောင့်ခီးသွားသူတွေအနေနဲ့အဝေးပြေးလမ်းကနေမြို့တွေထဲရောက်အောင်မောင်းဝင်စရာလည်းမလိုပါဘူး
1988ခုနှစ်မှာကယ်လီဖိုးနီးယားပြည်နယ်အတွင်းအဝေးပြေးလမ်းမအမှတ်9ကိုဖောက်လို့ပြီးစီခဲ့ပါတယ်ဒီအဝေးပြေးလမ်းဟာအမေရိကန်တောင်ဘက်မက္ကဆီကိုနယ်စပ်ကနေမြောက်ဘက်ကနေဒါနယ်စပ်အထိလမ်းပေါက်တာကြောင့်ခရီးသွားတွေနဲ့အမြဲစီကားနေပါတယ
်။ဒါတော့ကိုအောင်စီစဉ်တင်ဆက်တဲ့တူတာစုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ
။အမေရိကန်စိုးရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်။
တော်နာရှင်များခင်ဗျာတရုတ်ပြည်ရဲ့အတိုက်ခံနိုင်ငံရေးလှုပ်ရှားသူလည်းဖြစ်ငင်းငင်းရေးနိုဘယ်ဆုရှင်လည်းဖြစ်တဲ့လူရှောက်ဘူဟာအသက်62နှစ်အရွယ်ဇူလိုင်လ13ရက်နေ့မှာကွယ်လွန်သွားပါတယ်ဖမ်းဆီးခံရစဉ်အတွင်းငင်းငင်းရေးနိုဘယ်ဆုရှင်တူအခုလိုတည်ဆုံမှုဟာဒုတိယမြောက်ဖြစ်ပြီးပထမတူကတော့အဖမ်းခံရစဉ်1935ခုနှစ်မှာနိုဘယ်ငင်းငင်းရေးဆုရခဲ့တဲ့ဂျာမန်လူမျိုးကားဘွန်အိုစီယက်စကီဟာလည်းနာဇီဂျာမနီအကျဉ်းစခန်းမှာတည်ဆုံခဲ့တာပါလူရှောင်မိုးရဲ့တည်ဆုံမှုနဲ့အတူအပိတ်ပင်ခံနာရတဲ့လူအခွင့်အရေးနဲ့ဒီမိုကရေစီရေးကိုကာကွယ်မြင့်တင်ရမယ်ဆိုတဲ့အကြေလောင်ဆုံးအတန်တစ်ခုကဘာမှာထွက်ပေါ်လာပါတယ်။စာပေဝေဖန်ရေးနဲ့စာရေးဆရာလည်းဖြစ်တဲ့လူရှောင်ဘိုဟာပီကင်းတက္ကသိုလ်ကပါမောက္ခတူဦးဖြစ်တယ်လို့တရုတ်ပြည်ပြင်ပကအခြားတက္ကသိုလ်တွေမှာလည်းအဲ့ပါမောက္ခတူဦးဖြစ်ပါတယ်။ အကြမ်းမဖက်နိုင်ငံရေးလှုပ်ရှားမှုကိုအာတန်နဲ့လူရှာဖို့ဟာပါတီစုံစနစ်နဲ့အာဏာခွဲဝေတုံးဆဲမှုအစိုးရရဲ့တာဝန်ခံမှုလွတ်လပ်တဲ့ဈေးဝယ်စည်းဝါးရေးစနစ်စတာတွေကိုတောင်းဆိုရင်တရုတ်အစိုးရနဲ့ထိတ်တိုက်ဖြစ်လာခဲ့ရပါတယ်။တရုတ်နိုင်ငံက1989တန်တမန်ရင်းမြင်းကျောင်းသားလှုပ်ရှားမှုအတွင်းသူဟာနိုင်ငံတကာမှာနာမည်ကြီးလာခဲ့ပါတယ်။အစာပိုင်းအစာငတ်ခံဆန္ဒပြပွဲတွေမှာရောနောက်ပိုင်းသွေးထွက်တန်ယူမှုတွေရှိနေတဲ့ကြားကပဲကျောင်းသားတွေငြင်းငြမ်းစွာလူစုခွဲနိုင်အောင်လို့တရုတ်စစ်တပ်နဲ့ညှိနှိုင်းရမှာပါလူရှာဖို့ပါဝင်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်း26နှစ်ကျော်ကာလအတွင်းသူဟာ၄ချိန်ထောင်ချခံရပါတယ်။သူ့ကိုတံမြန်တော်လှန်ရေးလှုပ်ဖို့သွေးထိုးလှုံ့ဆော်သူဒီမိုကရေစီနဲ့လူ့အခွင့်အရေးလှုပ်ရှားမှုမှာပါသူလူမှုအခြေခံစည်းမျဉ်းတွေကိုနှောက်ယှက်သူနိုင်ငံတော်ပုံငံမှုလှုံ့ဆော်သူစတဲ့ဆွဆွဲချက်တွေနဲ့တရားစွဲခဲ့တာပါ2008ခုနှစ်မှာလူရှာဘူဟာ Chapter 08လို့ခေါ်တဲ့လူမျိုးရေးလူအခွင့်အရေးနဲ့လွတ်လပ်တဲ့ရွေးကောက်ပွဲကျင်းညာစာတမ်းကိုအကူအညီရေးသားပြုစုခဲ့ပါတယ်ဒီစာတမ်းဟာ1989ခုနှစ်ကချက်အတိုက်ခံနိုင်ငံရေးသမားတွေမူကြမ်းရေးဆွဲခဲ့တဲ့ Chapter 77ကိုနမူနာယူပြီးရေးခဲ့တာပါတရုတ်ပြည်မှာလူအခွင့်အရေးရလာစေဖို့အကြမ်းမဖက်တဲ့နည်းနဲ့ရေရှည်လှုပ်ရှားလာခဲ့တဲ့လူရှာဘူကို2010ခုနှစ်သူအကျဉ်းချနေစဉ်ကာလအတွင်းငင်းငင်းရင်လိုပဲစုချင်းမြင့်ခဲ့ပါတယ်။စုလက်ခံယူဝဲဖို့တယောက်ဖို့တရုတ်အစိုးရကခွင့်မပြုတာကြောင့်အခမ်းအနားမှာလူရှာဘူထိုင်မဲ့ခုံကိုဒီတိုင်းအလွတ်ထားခဲ့ပါတယ်။မစ္စတာလူဟာသူ့တိုင်းပြည်နဲ့လူသားတွေအတွက်ပါဘဝကိုနှိမ့်မြုပ်ခဲ့သူဖြစ်ပြီးတရားမျှတမှုနဲ့လွတ်လပ်မှုကိုရှာဖွေခဲ့သူဖြစ်တယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီး Rex Tillerson ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်လူမျိုးရေးဒန်းတူညီမျှမှုဖွဲ့စည်းပုံစည်းမျဉ်းနဲ့အညီအုပ်ချုပ်ရေးစတာတွေအတွက်တိုက်ပွဲဝင်ခဲ့တဲ့လူရှာဘူဟာလူသားတွေရဲ့စိတ်ဓာတ်ကိုပုံဖော်ပေးရာရောက်တာကြောင့်ငင်းငယ်ရေးနိုဘယ်ဆုနဲ့ထိုက်တန်ကြောင်းဝန်ကြီး Tillerson ကပြောပါတယ်။နေအကျေကျုပ်ကြခံနေရဆဲဖြစ်တဲ့လူရှာဘူရဲ့ဇနီးလူရှီယာကိုလည်းအ мян ပြန်လှုပ်ပြီးရဲ့အတွက်အမေရိကန်အစိုးရကရောနိုင်ငံတကာအတိုင်းဝိုင်းကပါစိုးရိမ်ပူပန်နေကြကြောင်းလူရှာဖို့ကိုသူရဲကောင်းအဖြစ်မတတ်မှတ်ဘူးဆိုရင်တော့ဒီနေ့မှသူ့ကိုနိုင်ငံသားကောင်းတူအဖြစ်တွေးမြင်လာကြမှာဖြစ်ကြောင်းလူရှာဖို့ဟာတကယ့်ကိုနိုင်ငံသားတယောက်ဖြစ်ကြောင်းဝန်ကြီးတေလာဆန်ကပြောခဲ့ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုသင်ပြလို့ပြပါပြီ
တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့တဘောရောအမြင်သာဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးပါရခင်ဗျာ VOA မြန်မာပိုင်းရဲ့အင်ကာနီမနက်ဖက်အစီအစဉ်လေးကိုဆက်လက်ပြီးတော့တင်ဆက်နေပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
သူအပါအဝင် Trump စီယုံရဲ့အဖွဲ့တွေကတခြားသူတဦးတရားမှ2016 American သမ္မတရွေးကောက်ပွဲမတိုင်ခင်မှာရောရွေးကောက်ပွဲအပြီးမှာပါရုရှားနဲ့မလျော်မကန်ဆက်သွယ်ခဲ့ခြင်းမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ရဲ့အကြီးအကဲအကြံပေးတဲ့ဖြစ်သမ္မတလည်းဖြစ်သူဂျာရက်ကိုရှ်နာကပြောကြားခဲ့ပါတယ်။သူအနေနဲ့ရုရှားနဲ့ပူးပေါင်းကြံစည်ဆောင်ရွက်ခဲ့ခြင်းမရှိဘူးလို့အထက်လွှတ်တော်ထောက်လိုင်းရေးကော်မတီမှနှစ်နာရီကြာတကပိတ်စစ်ဆေးမှုခံခဲ့ပြီးတဲ့နောက်ကိုရှ်နာကအင်ဂျီရောမှပြောကြားခဲ့တာဖြစ်ပါတယ်။ထရကားတစ်စင်းနဲ့မှတရားမဝင်နိုင်ငံကူးလာသူတွေကိုမှောင်ခိုကူးမှုနဲ့ထရကားရှင်မောင်းတယောက်ကိုတက်ကဆက်ပြည်နယ်မှာတရားဆွဲလိုက်ပါတယ်။အသက်60အရွယ်ရှင်မောင်း James Bradley Jr. ရဲ့ trucker နောက်တွဲထဲမှာတေဆုံးနေသူ၈ယောက်ကိုရဲကတွေ့ရှိခဲ့ပြီးတဲ့နောက်သူ့ကိုဖမ်းဆီးခဲ့တာပါနောက်ထပ်၂ယောက်ကတော့ဆေးရုံမှာကွယ်လွန်သွားခဲ့ပါတယ် trucker နောက်တွဲထဲမှာတွေ့ရတဲ့တခြားသူအများအပြားဟာလည်းအပူလွန်ကဲမှုကြောင့်ဖြစ်တဲ့ဝေဒနာတွေကိုအပြင်းထန်ခံစားနေကြရပါတယ်မြန်မာနိုင်ငံရဲ့လူခွေအခြေအနေတွေထင်သာမြင်သာအမှန်တကယ်တိုးတက်မှုရှိလာတော့မှမြန်မာနိုင်ငံအပေါ်စောင့်ကြည့်လေ့လာမှုတွေအဆုံးသတ်မှာဖြစ်တယ်လို့မြန်မာနိုင်ငံလူခွေဆိုင်ရာကုလသမဂ္ဂအထူးတန်တမန်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းအလဲတွေညာရင်းချင်းဖြစ်လာဖို့မျှော်လင့်ထားဖို့မရဘူးလို့မြန်မာအစိုးရကပြောခဲ့တယ်လို့ပဲကုလသမဂ္ဂဘက်ကလည်းမြန်မာနိုင်ငံအပေါ်အနီးကပ်လေ့လာစစ်ဆေးမှုတွေအထူးလေ့လာစောင့်ကြည့်မှုတွေကိုညာတွင်းချင်းရပ်ဆိုင်းဖယ်ရှားလိုက်လို့မရဘူးလို့ဒေါက်တာရဟီလီကပြောခဲ့တာပါဒီမိုကရေစီအပြောင်းအလဲတွေချက်ချင်းဖြစ်လာဖို့ဘသူမှမျှော်လင့်မထားပေမဲ့လူ့အခွင့်အရေးပိုင်းမှာတကယ်တိုးတက်မှုတွေရှိလာရမှာဖြစ်တယ်လို့သူ့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်ရှင်
။ဒါကတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတန်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။အခုထုတ်လို့နေတဲ့မနေ့စောစောပိုင်းတနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိပြန်ပြီးတော့ထပ်မံထုတ်လင့်ပေးဦးမှာဖြစ်ပါတယ်။ VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာနဲ့မြန်မာနိုင်ငံကတောတာချင်းများအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပြီပါ။
This program has come to you from the Voice of America, Washington.